Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဩဂုတ်လ18ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုသားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့ line to meter 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါလေရှင်။ဒီကနေ့ညရဲ့အစီအစဉ်မူကကျမစုမမ
မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့ဂါဇာဒေသအဖြစ်ခက်ရစေတွန်းအားဖြင့်ဆွေးနွေးဖို့အစ္စရေးကိုအမေရိကန်နိုင်ငံဝင်ကြီးထပ်မံတောင်းရောက်နေပါတယ်။လူဝင်ကြတွေကိုဆက်လက်ဆောက်ရှောက်ဖို့ဘင်္ဂလားဒေ့ရှ်ရှားပြတ်ဆွေးရခေါဆောင်ကကြေပြုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့မဆုမွန်နဲ့အတူပြောပြပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းနေတဲ့အတူအမေရိကန်ပြည်ထောင်စုတရုတ်ကမ္ဘာအင်အားကြီးနှစ်နိုင်ငံနဲ့ NUG မျိုးသားညီညွတ်ရေးအစိုးရတို့ကြားမှာဘယ်လိုမျိုးဆက်ဆံရေးသဘောထားရှိပါသလဲဆိုတာကို NUG ယာယီသမ္မတဒူဝါလာရှိလာပြောပြတာက
NUG အစိုးရအနေနဲ့နိုင်ငံအားလုံးနဲ့မိတ်ဆွေရင်းချလိုပဲဆက်ဆံရေးကိုစူးစမ်းဆောင်ရွက်နေပါတယ်စူးစမ်းဆောင်ရွက်နေစေလေးဖြစ်ပါတယ်
သမရာကြီးဒူဝါလာရှိလာနဲ့ဆက်သွယ်မင်းမြန်ကန်အပြည့်အစုံမြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းမှာတင်ဆက်ပေးပါမယ်ရှင်။နောက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံရေးအုပ်ချုပ်ရေးအပြောင်းလဲရိုဟင်ဂျာဒုက္ခသည်တွေပေါ်မှာဘယ်လိုမျိုးရိုက်ခတ်နိုင်မလဲဆိုတာနဲ့ကမ္ဘာမီဒီယာမြင်ကွင်းကျန်မှတ်စုကမ္ဘာတလွားထူးခြားဆန်းများသတင်းများအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။ခုချိန်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြပေးပါမယ်ရှင
်။ဂါဇာဒေသကဆယ်လက်ကြာစစ်ပွဲဆုံးသတ်နိုင်မယ့်အပြစ်ခတ်ရစရေးသဘောတူညီချက်ရနိုင်အောင်တန်တမာရေးရတွန်းအားပေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဒီကနေ့အစ္စရေးကိုတွားရောက်နေပါတယ်။ဒါဆိုရင်ပြီးခဲ့တဲ့အောက်တိုဘာလစစ်ပွဲတွေစဖြစ်ပြီးတဲ့နောက်အရှေ့လေဗန်ဒေသကိုဝန်ကြီးဘလင်ကင်တွားရောက်တာစရေးမြောက်လည်းဖြစ်ပါတယ်။စစ်ဖြစ်နေတဲ့နှစ်ဖက်ကြားကွာချက်တွေကိုညှိနှိုင်းထားတယ်လို့အမေရိကန်ကတ္တာနဲ့အီဂျစ်နိုင်ငံတွေကဂျောင်းဝင်စစ်ဆက်သူတွေယုံကြည်ထားတဲ့အဆိုပြုချက်တွေထွက်ပေါ်လာပြီးရပ်ပိုင်းကြမှာတွားရောက်တာလည်းဖြစ်ပါတယ်။ဆိုပြုချက်တွေပေါ်အမေရိကန်တာဝန်ရှိသူတွေအကောင်းမြင်သဘောထားရှိနေကြပေမဲ့လုံဆရာတွေအများပြကြံသေးတယ်လို့လည်းပြောနေကြတာပါဒီကနေ့အစ္စရေးကိုတွားရောက်ခဲ့တဲ့ဝန်ကြီးဘလင်ကင်ဟာဝန်ကြီးချုပ်ဘင်ဂျမင်နက်ထန်ယာဟူးနဲ့တခြားအဆင့်မြင့်အရာရှိတွေကိုတွေ့ဆုံလိမ့်မယ်လို့ခန့်မှန်းရပါတယ်ဝန်ကြီးဘလင်ကင်အရှေ့လေဗန်ခီးစဉ်နောက်တစ်ချိန်တွားနေတဲ့အချိန်မှာပဲအစ္စရေးရဲ့ညဘက်တက်ခတ်မှုကြောင့်ဂါဇာဒေသမှာအမျိုးသမီးတူနဲ့ကလေးချက်ယောက်ပါဝင်လူ19ဦးသေဆုံးသွားပါတယ်ခင်ဗျာ
ရုရှားနိုင်ငံအနောက်ပိုင်းကတ်စ်ဒေတာကအဓိကကြတဲ့တံတားတစ်စင်းနဲ့အနီးအနားမှာရှိတဲ့နောက်ထပ်တံတားတစ်စင်းကိုယူကရိန်းတပ်ဖွဲ့တွေကဖျက်ဆီးလိုက်ပါတယ်။ရုရှားပိုင်နက်ထဲကိုရုတ်တရက်ဝင်ရောက်တိုက်ခိုက်တာဟာသတင်းနှစ်ပတ်နီးပါးကြာနေပြီဖြစ်တဲ့ယူကရိန်းတပ်ဖွဲ့တွေဟာရုရှားရဲ့ထောက်ပို့လမ်းကြောင်းတွေကိုတားဆီးဖို့ကြိုးပမ်းတဲ့အနေနဲ့ဖျက်ဆီးခဲ့ပုံရပါတယ်။ယူကရိန်းလေတဲ့ဦးစီးချုပ်နဲ့ရုရှားဒေသန္တရအုပ်ချုပ်ရေးမှုတို့ကလည်းစင်းမြစ်ပေါ်မှာရှိတဲ့တံတားကိုယူကရိန်းတပ်ဖွဲ့တွေဖျက်ဆီးခဲ့ကြောင်းဒီကနေ့ပဲအတည်ပြုပါတယ်။ဇဗနိုရွာအနီးမှာရှိတဲ့နောက်ထပ်မြစ်ကူးတံတားတစ်စင်းကိုလည်းတိုက်ခိုက်ခဲ့တယ်လို့ရုရှားအစိုးရက Telegram လူမှုကွန်ရက်မှာဖော်ပြပါတယ်။လွန်ခဲ့တဲ့နှစ်ရက်လောက်ကလည်းယူကရိန်းလေတပ်က Glasgow မြို့နီးမှာရှိတဲ့တံတားတစ်စင်းကိုတိုက်ခိုက်ခဲ့ပြီးတော့ Kars ဒေသမှာဆက်ပြီးတော့တက်ဆွဲထားမှသာဆိုတဲ့ပုံမှာတော့ယူကရိန်းအစိုးရကနှုတ်ဆက်နေပါတယ်။အဓိကတံတားတွေဖျက်ဆီးခံရတာကြောင့်ရုရှားတို့ရဲ့ထောက်ပို့လုပ်ငန်းတွေထိခိုက်ပေမဲ့ယာယီတံတားနဲ့တခြားမြေကူးတံတားငယ်တွေကိုအသုံးပြုနိုင်တဲ့အလားအလာလည်းရှိပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ Flight Meter 32 kHz 9303ညနဲ့9383ည Flight Meter 51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့ Flight Meter 190 kHz 1505ကနေပြီးထိုးလင့်ပေးနေပါတယ်ခင
်ဗျာ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်ထိုင်းနိုင်ငံမှာဝန်ကြီးချုပ်တစ်ဖြစ်လာတဲ့ပီတွန်တန်ရှင်နာဝက်ကကြာဆင်းနေတဲ့တိုင်းပြည်စီဝါရေးကိုပြန်လည်ထူထောင်မယ်လို့ဒီနေ့ပဲကြေပြုလိုက်ပါတယ်။အရင်ဝန်ကြီးချုပ်ကိုထိုင်းဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကကျင့်ဝတ်ဖောက်ပြမှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်ပြီးရာထူးကဖယ်ရှားလိုက်တယ်လို့ရွေးကောက်ပွဲအနိုင်ရခဲ့ပေမဲ့အစိုးရမဖွဲ့နိုင်ခဲ့တဲ့အတက်ကန်ပါတီကိုဖျက်သိမ်းလိုက်ပြီးတဲ့နောက်ထိုင်းနိုင်ငံမှာအသက်ငယ်ဆုံးဝန်ကြီးချုပ်ဖြစ်ပီတွန်တန်ကတာဝန်ယူခဲ့တာပါ။စစ်တပ်ကအာဏာသိမ်းဖယ်ရှားခံရတဲ့ဖခင်ပြစ်စုဖြစ်သူတက်ဆင်နဲ့အတော်ဖြစ်သူရင်လက်တို့ပြီးရင်သူဟာရှင်နာဝက်မိသားစုကတတိယမြောက်ဝန်ကြီးချုပ်လည်းဖြစ်ပါ ါတယ်။ဆူရသည့်ဖွဲ့စည်းဖို့ထိုင်းပြည်မဟာဝစီယာလောင်ကွင်းရဲ့တရားဝင်ခွင့်ပြုမိန့်ကိုတချိန်လုံးကဝန်ကြီးချုပ်အောင်တက်ဆင်ကိုထောက်ခံခဲ့တဲ့ရုပ်တံအစီအစဉ်ဌာနချုပ်ရုံးမှာဝန်ကြီးချုပ်တပီတုံထံကဒီကနေ့ပဲအခမ်းအနားနဲ့လက်ခံယူခဲ့တာပါ။ကိုဗစ်ရောဂါကျွမ်းဝပြည့်တဲ့နောက်ထိခိုက်ခဲ့တဲ့စီးပွားရေးကိုပြန်လည်ထူထောင်ရမှာထိုင်းနိုင်ငံသားတွေအတူတူကပူးပေါင်းပါဝင်ကြဖို့လည်းတိုက်တွန်းသွားခဲ့ပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေကြတဲ့တန်းနဲ့ချီတဲ့ရိုဟင်ဂျာတွေကိုဆက်ပြီးတော့ကူညီစောင့်ရှောက်မဲ့အကြောင်းဂျာဖက်အစိုးရခေါင်းဆောင်မိုဟာမက်ယူနက်စ်ကဒီကနေ့ပြောလိုက်ပါတယ်။ဂျာဖက်အစိုးရရဲ့မူဝါဒတွေနဲ့ပတ်သက်လို့သူပထမဆုံးကြုံပြောကြားတဲ့အခါမှာဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရိုဟင်ဂျာတန်းတန်းကျော်ကိုဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဆက်ပြီးတော့ပံ့ပိုးသွားမယ်ဆိုတာကိုတန်တမန်တွေကိုပြောခဲ့တာပါ။ရခိုင်ပြည်နယ်မှာ 2016-2019 စစ်တပ်ရဲ့နယ်မြေရှင်းလင်းရေးတွေထဲမှာလူခွေချိုးဖောက်မှုတွေကြောင့်တိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရတာပါ။ရိုဟင်ဂျာတွေနေရပ်ပြန်ရေးမြန်မာနိုင်ငံကကုလသမဂ္ဂဘင်္ဂလားဒေ့ရှ်အစိုးရတွေနဲ့သဘောတူထားပေမဲ့လက်တွေမှာတော့အခုချိန်ထိအကောင့်ထဲမပေါ်နိုင်သေးပါဘူး။ရိုဟင်ဂျာတွေကတော့လူခွေချိုးဖောက်မှုကနေအကာအကွယ်ပေးပြီးတော့လုံခြုံစိတ်ချရတဲ့အခြေအနေမျိုးရှိမှသာနေရပ်ကိုပြန်လိုတယ်ဆိုတာကိုပြောဆိုထားပါတယ်။ဒါပေမဲ့လည်း2021ခုနှစ်ဖေဖော်ဝါရီလမှာအရသာအစိုးရကိုဖယ်ရှားပြီးတော့စစ်တပ်ကနေအာဏာသိမ်းခဲ့တဲ့နောက်ဆက်တွဲပေါ်ပေါက်နေတဲ့လက်နက်ကိုင်ပဋိပက္ခတွေဟာရခိုင်ပြည်နယ်ဘက်ကိုပါပြန့်နှံ့လာပြီးတော့ရိုဟင်ဂျာတွေနဲ့ဒေသခံဌာနေရခိုင်တိုင်းရင်းသားတွေကြားမှာလူခွေချိုးဖောက်မှုတွေလည်းတကြော့ပြန်ကြုံတွေ့နေရတာဖြစ်ပါတယ်ရှင်။တင်းငွေညရဲ့ထိတ်တက်ရောက်သတင်းတွေကိုကိုအောင်လွေးဦးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ခန္ဓာတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာကျောင်းသားတွေသတင်းပတ်နဲ့ချီဆန္ဒပြခဲ့ပြီးတဲ့နောက်မှာနိုင်ငံကို15နှစ်ကြာအုပ်ချုပ်ခဲ့တဲ့ဝန်ကြီးချုပ်ဟောင်းရှိတ်ဟာစီနာယာရုကနေဆင်းပေးခဲ့ရပြီးတဲ့နောက်မှာတော့နိုဘယ်ငြိမ်းချမ်းရေးဆုရှင်မိုဟာမက်ယူနက်စ်ကကြာဖြတ်အစိုးရကိုဦးဆောင်နေပါတယ်။နိုင်ငံကိုဒီမိုကရေစီပြန်လည်ထွန်းကားအောင်သူ့အနေနဲ့ကြိုးပမ်းသွားမယ်ဆိုတာကိုကြားဖြတ်အစိုးရဦးဆောင်သူကပြောပါတယ်ဒီလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံမှာနိုင်ငံရေးအုပ်ချုပ်ရေးအပြောင်းအလဲတွေဖြစ်နေတဲ့အချိန်မှာဘင်္ဂလားဒေ့ရှ်မှာလာပြီးတော့ခိုလုံနေကြတဲ့တိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေအပေါ်မှာရောဘယ်လိုမျိုးတက်ရောက်မှုတွေရှိနိုင်ပါသလဲဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်ကရိုဟင်ဂျာဒုက္ခသည်ကိုအောင်မြိုင်ကို Skype ကနေဆက်သွယ်မေးမြန်းထားပါတယ်
ကိုအောင်မြိုင်အခုလိုမျိုး VOA ကိုဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါကျေးဇူးပ
ါဟုတ်ကဲ့ကျမဒီနေ့ကောင်မြိုင်ကိုမေးချင်တဲ့အကြောင်းအရာကတော့ဒီဘင်္ဂလားဒေ့ရှ်မှာပေါ့နော်ဘင်္ဂလားဒေ့ရှ်ကျောင်းသားတွေကသတင်းပတ်တွေနဲ့ချီဆန္ဒပြပြီးတော့ဒီနိုင်ငံကို15နှစ်လောက်အုပ်ချုပ်ခဲ့တဲ့ဝန်ကြီးချုပ်ဟောင်းရှိတ်ဟာစီနာကသူယာရုကနေဆင်းပေးပြီးတော့အိန္ဒိယအိန္ဒိယဘက်ကိုသူထွက်ပြေးတိမ်းရှောင်သွားရတယ်ပေါ့နော်လက်တလောမှာဒီဘင်္ဂလားဒေ့ရှ်စစ်တပ်ကကြားဖြတ်အစိုးရဖွဲ့ပေးပြီးတော့ပြည်ပမှာရောက်နေတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်မိုဟာမက်ယူနက်ကိုကြားဖြတ်အစိုးရဦးဆောင်ခိုင်းတယ်ဆိုတော့ဒီနိုဘယ်ငြိမ်းချမ်းရေးဆုရှင်ကလည်းဒီနိုင်ငံမှာဒီမိုကရေစီစနစ်ပြန်ပြီးထွန်းကားလာအောင်လို့သူ့အစိုးရအနေနဲ့ကြိုးပမ်းသွားမယ်လို့ပြောတယ်ဆိုတော့လက်ရှိမှာကဘင်္ဂလားဒေ့ရှ်နိုင်ငံမှာကနိုင်ငံရေးအုပ်ချုပ်ရေးအပြောင်းအလဲတွေဖြစ်နေရပေါ့နော်ဆိုတဲ့အခါကျတော့ဘင်္ဂလားဒေ့ရှ်မှာလာပြီးတော့ခိုလုံနေကြတဲ့တသန်းကျော်သောရိုဟင်ဂျာတွေပေါ့နော်တိမ်းချီတဲ့ရိုဟင်ဂျာတွေအရေးကဒီဘင်္ဂလားဒေ့ရှ်ရဲ့အုပ်ချုပ်ရေးနိုင်ငံရေးအပြောင်းအလဲတွေကြားမှာဘလို့တိုက်ရောက်မှုတွေရှိနိုင်တယ်လဲဘလို့ပြောင်းလဲမှုတွေရှိနိုင်တယ်လဲအခုလက်ရှိပါဒီဒုက္ခသည်စခန်းနဲ့လက်တလောလုံချုပ်ရေးအုပ်ချုပ်ရေးအခြေအနေလေးနည်းနည်းရှင်းပြပေးပါရှင
့်ဟုတ်ကဲ့ပါဟောဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီဟာကိုဟောခြားပြဆူရနေတာကိုအများကြီးတင်းတင်းတင်းတင်းနဲ့ဆွန်ရွေးဖို့လိုပါတယ်ဒီနိုင်ငံရဲ့အခင်အရှင်းမှာလည်းအလုံးပါဝင်တဲ့ဟောနိုင်ငံရဲ့အရှင်အကိုတက်ကိုလည်းတစ်ပြီးတော့ဒီမှာရှောင်းရှောင်းမွမ်းမွမ်းနဲ့ဆွန်ရွက်မယ်ဆိုလို့ဆိုရင်တော့အော်ဒါခေါင်းမှာပေါ့နော်ဒါဘင်္ဂလားဒေ့ရှ်နိုင်ငံတွဲလဲခေါင်းလာမယ်လို့ကြံကြောမျှော်လင့်တယ်ဒေါကာစီတို့ကတွဲလဲဒါခေါင်းလာနိုင်တယ်အဲဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းသူကပြည်သူလူတို့အတွက်အများကြီးလောက်ထားတာရှိတယ်ဒါကြောင့်မလို့သူဟိုလူသားတော်ဦးရဲ့ဟိုရပိုင်ခွင့်နဲ့ပတ်သက်ပြီးတော့လူအခွင့်အရေးနဲ့ပတ်သက်ပြီးတော့ချွင်းချင်မှုဆိုတာအများကြီးရှိပါတယ်အဲ့ဒါကြောင့်မလို့သူကဟိုရခင်အစိုးရဟိုပျောက်ချသွားတာဆိုရမှာတော့ဟိုရူဟင်ဂျာပေါ်အာတာရှားတွေရှိသူလူအားနည်းရှားတွေလည်းရှိတယ်အများကြီးရှိတယ်ဥပမာကျွန်တော်စကန်ရဲ့လွန်ချွေပိုင်းဆိုလို့ဆိုရင်လည်းအာနေရှားတွေအများကြီးရှိတယ်အဲပြီးတော့တခြားနယ်ရဲပြန်ရဲဆိုင်ရာကိစ္စမှလည်းအာနေရှားတွေရှိတယ်ဟိုနယ်ရဲပြန်ရဲကိစ္စမှသူကဟိုရခင်ပျောက်ရှားသွားတာဆိုရကသူကစစ်ကောင်စီနဲ့ပေါ့နော်သူစစ်ကောင်စီနဲ့ရှင်းခဲ့ပြီးတော့ဒီနယ်ရဲပြန်ရဲလုပ်ငန်းကိုလုပ်ဖို့ဆောင်ရွက်နေတာပူပေါင်းနေတာတွေရှိတယ်ဒါပေမဲ့မအောင်မြင်ဘူးအဲမအောင်မြင်ဘူးဆိုတာကလည်းဟိုစစ်ကောင်စီကမယုံသားလို့ပေါ့နော် ဒါမဲ့သူတကယ်တမ်းသူရှုပန်းရှဲတဲ့ဒါမဲ့တကယ်တမ်းဒီဟာကဟိုအောင်မြင်မရှိတော့ဘူးအဲ့ဒါကြောင့်မလို့ဒီမှာကိုကဟိုဂျာပြာဆွေရကဥဆောင်နေတဲ့ဟိုနော်ဘယ်ဆုရှင်ပေါ့နော်အဲဒေါက်တာယင်နုစ်ကအဲသူကဟိုပေါ့နော်စစ်ကောင်စီနဲ့ပူးပေါင်းမှုမရှိဘဲနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဟိုအောက်ဆာနာရှိတဲ့နိရှေအောက်ရှောလာရဲ့အဆွေရတရဲကိုဖျောက်ချတဲ့ချောင်းသားနဲ့ပြည်သူတွေဥဆောင်တဲ့တက်ကသူကရစ်တယ်ပဲသူတို့ရစပြေရှာရသူကဟိုပေါ့နော်ဆွေရပွဲမှာဟောဥဆောင်မှုကန်တာမှာသူကပါဝင်လာတာပေါ့နော်ဒီလိုသူကမြန်မာနိုင်ငံကိုလည်းမြန်မာနိုင်ငံဘက်မှာလည်းသူကချောင်းသားတွေနဲ့ပြည်သူလူတို့ဥဆောင်နေတဲ့ဆွေရဆိုတာရှိလာတယ်သူကစီကောင်စင်းနဲ့မဟုတ်ပဲနဲ့ဒီမှာဟိုပြည်သူလူတို့နဲ့ချောင်းသားတွေလူလာတဲ့ဟိုအဆွေရပွဲပေါ့နော်အဥပမာမြို့သားရင်ရဆွေရရှိတယ်သူတို့နဲ့ရှင်းခဲ့ပူးပေါင်းပြီးတော့အဲဒါဆိုရွေးမယ်ဆိုလို့ရှိရင်ကျွန်တော်လူဟင်ဂျာတွဲအများကြီးအချိုးတဲရုံမှုတွေတိလာနိုင်တယ်လို့မြန်မာနိုင်ငံတွဲနဲ့ပြည်သူလူထုတွဲလည်းအများကြီးအချိုးတဲရုံမှုတွေရှိလာနိုင်တယ
်ဒီဘင်္ဂလားဒေ့ရှ်ထဲမှာရှိတဲ့ဒီကမ့်ထဲမှာရှိတဲ့လုံခြုံရေးတွေကခဏရုပ်သွားတယ်ပေါ့နော်အခုဒီကြားပြတ်ဆိုရဖွဲ့ပြီးတဲ့အချိန်မှာပြန်ပြီးသူတို့တာဝန်လာပြန်ပြီးထမ်းဆောင်ကြတယ်ဆိုတဲ့အခါကျတော့လက်တလောဒီကမ့်ထဲမှာရှိတဲ့လုံခြုံရေးအခြေအနေကရောဘလောက်ထိသူတို့ပြန်ပြီးတော့မှဆောင်ရွက်နေတာရှိလဲဘလောက်ဆိုးရစရာရှိလဲဒီထက်ပိုပြီးကောင်းအောင်ဘာလုပ်ပေးဖို့ရောလိုအပ်မယ်လို့ထင်ပါလဲရှင
်ဒီဒုက္ခတဲ့စကန်ရဲ့လွန်ချုံရဲ့အချန်နယ်ကိုပြောရမယ်ဆိုလို့ရှင်လက်ရှိအရှင်တိတော့ဟိုလွန်ချုံရဲ့ဟိုပေါ့နော်လွန်ချုံရဲ့အချန်နယ်ကဟိုပေါ့နော်ဆူဆူဝါးဝါးပါပဲကိုလည်းလွန်ချုံရဲ့ဘက်ဆိုလို့ရှင်အများကြီးပေါ့နော်တနေ့တင်တွေဟုတ်ဟာတို့ဒီဟာတို့အများကြီးကြားရတယ်ဒီလို channel မှာရှိတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ကျွန်မနောက်တစ်ခုမေးချင်တာကအခုလက်ရှိကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းထဲမှာဟောတသန်းကျော်ပေါ့နော်10သိန်းကျော်ရှိနေတယ်ဆိုတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလည်းလက်တလောအာရခတ်တက်တော် AA နဲ့အခုလက်တလောအဲ့ဒီမှာစီရေးကတော်တော်လေးပြင်းထန်နေတဲ့အချိန်မှာအဲ့ဒီနေရာမှာရှိတဲ့နေဆက်နားမှာရှိတဲ့ဒီမွတ်စလင်တွေရောဒီဒုက္ခသည်တွေကဘင်္ဂလားဒေ့ရှ်ဘက်ကိုပြေးလာကြတယ်ပြေးလာကြတဲ့အခါမှာဘင်္ဂလားဒေ့ရှ်ဘက်ကလည်းဒီ Navy နဲ့ပေါ့နော်ဒီရေတပ်နဲ့လုံခြုံရေးကိုအထူးသူတို့ကထားပြီးတော့ပြန်ဒီတဲ့ကိုဝင်မလာအောင်လို့ဆိုပြီးတားမြစ်တာတွေရှိတယ်ဆိုတော့ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းဒီကလေးငယ်တွေအပါအဝင်မျိုးသမီးတွေရောဒုက္ခသည်တွေရေနစ်မြုပ်ပြီးတော့မှတော်တော်လေးအဆုလိုက်ပြုံလိုက်ဟိုရေနစ်မြုပ်ပြီးတော့မှသေဆုံးရတဲ့အနေအထားတွေရှိတယ်ဆိုတော့လက်တလောဒီဒုက္ခသည်စခန်းတွေကိုဝင်လာနေတဲ့အခြေအနေနောက်သူတို့ဘင်္ဂလားဒေ့ရှ်အစိုးရရဲ့နေဆက်တလျှောက်လုံခြုံရေးအခြေအနေကဘလောက်ထိမှအခြေအနေဟိုပြင်းထန်နေဆိုးရနေလေပေါ့နော်အဲ့ဒါကိုအောင်မြန်တို့ရောအဲ့ဒီထဲထဲမှာဗားရီများကြားမိလဲရှင့်
ဒီမှာဘင်္ဂလားဒေ့ရှ်ကနောက်ထပ်သူတို့က policy ဆက်မတရာကဒီဒုက္ခသည်တွေတက်ပြီးတော့သူလာမကင်ပါဘူးဒီကိစ္စကဘင်္ဂလားဒေ့ရှ်တနင်္ဂနွေမှာပဲတာဝန်ရှိတာမဟုတ်ဘူးဆိုပြီးတော့အဲ့လိုရှိတယ်အဲ့ဒါကြောင့်မလို့ဒီမှာလုံရှင်ရောကိုတင်းတင်းချက်ချက်နဲ့သူဟိုအတေးရောက်လာတဲ့ဒုက္ခသည်တွေကလာမကင်တာပါသူတို့ကဟိုဘင်္ဂလားဒေ့ရှ်နဲ့ရှာဆောင်တက်တာလေဒီလိုရောက်လာတဲ့လူတွေကိုအဲပြန်ပြီးတော့မောင်းတော်မှုတို့ရှိတဲ့ဒီလိုဟောဝင်လာလက်မရတဲ့ channel မှာဒါမျိုးတည်ဆုံမှုတွေပေါ့နော်ရေနဲ့ပြီးတော့တည်ဆုံမှုတွေလူရဲမှုတွေအများကြီးခံရတာပြီးတော့တနေပိုက်ခံရမှုလက်နာကြီးရှေရှာရောပြီးတော့တည်ဆုံမှုတွေအဲဒါအများကြီးရှိလာတယ်ပေါ့နော်ဘင်္ဂလားဒေ့ရှ်တဲ့တာခန့်တရှိုးကလည်းသူတို့ကိုလူတရှင်းဆန္ဒမှုဆိုင်တာပေါ့နော်သူတို့တက်နိုင်တဲ့ဘက်ကအဲ့လိုပဲရှိတယ်
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ကျမနောက်ဆုံးအနေနဲ့မေးချင်တာကပေါ့နော်ဒီအခုလက်ရှိဘင်္ဂလားဒေ့ရှ်မှာဂျာဖြတ်အစိုးရဖွဲ့တယ်ဒီနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုယ်တိုင်ဦးဆောင်ပြီးတော့မှနိုင်ငံကိုပြန်လည်ပြုပြင်ပြောင်းလဲရေးပေါ့နော်ဒီမိုကရေစီစနစ်ထွန်းကားရေးဒီလူသားချင်းဒီလူခွေတွေပြန်ပြီးတော့မှဟိုဘာဖြစ်အောင်လုပ်နိုင်မယ်ဆိုတော့ဟာမျိုးသူအားလုံးကိုပြောင်းလဲမှုတွေနဲ့ဦးဆောင်မယ်ဆိုတဲ့အနေအထားမှာဒီရိုညာဒုက္ခသည်တွေဘက်ကလက်တလောဒီဘင်္ဂလားဒေ့ရှ်ကဂျာဖြတ်အစိုးရအပေါ်မှာဘာများတောင်းဆိုချင်တာရှိလဲနောက်ပြီးတော့တို့အနေနဲ့ဒီထက်ပိုပြီးတော့မှဒုက္ခသည်စခန်းရဲ့အခြေအနေတွေကိုတိုးတက်ကောင်းမွန်ဘာတွေလုပ်ပေးသင့်တယ်လို့ရောဒီတောင်းဆိုချင်တာရှိပါလဲရှင
်ဘင်္ဂလားဒေ့ရှ်ဟောနိုဘယ်ဆုရှင်ဟောဒေါက်တာယင်နုစ်ဦးဆောင်နေတဲ့အစိုးရစီဂျာပြေအစိုးရကြီးကျွန်တော်တောင်းဆိုလို့တာကဟောပထမတစ်ချက်အနေနဲ့ကျွန်တော်ကအတိတ်ကကျွန်တော်တို့ဟင်ကြအများစုကဟောပေါ့နော်ဘေကင်းလွန်ချွန်ဆိုတော့ကျွန်တော်တို့နေရေးပြင်ရေးပေါ့နော်ဟောနေရေးပြင်ရှင်တဲ့ဒါကြောင့်မလို့အဲ့နဲ့ကျွန်တော်တို့ဒီမှာဟိုလူကုန်ကုန်မနဲ့အဲမိုးရိုက်ပေါ့နော်ဟိုမိုးရိုက်မုံဖူတွေကိုဟိုတိတိမေးဟိုနင်းနင်းဖို့အဲဒီအချက်တွေပဲကျွန်တော်ကဟိုတောင်းဆိုလိုပါတယ်ရူဟင်ဂျာကအမှန်တကယ်ကိုစားပြောနိုင်တဲ့ပညာတဲ့တွေနဲ့ပဲတွဲဆုံဆွေးနွေးပြီးတော့ရူဟင်ဂျာတွေကိုတိတိမေးမြပြေရှာဖို့တွေ့ပဲကျွန်တော်ကတိုက်တွန်းအချက်ကိုရှင်းလာရှိပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့ဟုတ်ကဲ့အခုလိုမျိုးဖြည့်ပေးတဲ့အတွက်ကိုအောင်မြန်ကျေးဇူးအများကြီးတင်ပါတယ်ရှင် ဒါကတော့ရိုဟင်ဂျာဒုက္ခသည်ကောင်မြိုင်ကို Skype ကနေဆက်သွယ်မေးမြန်းခဲ့တာပါရှင်ဆက်ပြီးတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်တင်ဆက်ပေးကြပါမယ် NUG မျိုးသားညီညွတ်ရေးအစိုးရနဲ့တိုင်းရင်းသားညီနောင်မဟာမိတ်သုံးဘွဲ့တို့ကြားမှာပူးပေါင်းပြီးတော့အနာဂတ်ပြည်ထောင်စုပေါ်ပေါက်ရေးဆောင်ရွက်နေတဲ့အပေါ်အိန္ဒိနာချင်းကောင်နိုင်ငံအနေနဲ့အပြည့်အဝထောက်ခံပေးဖို့ NUG ယာယီသမ္မတဒူဝါလာရှိလာကတရုတ်အစိုးရကိုတိုက်တွန်းလိုက်ပါတယ်NUG မျိုးသားညီညွတ်ရေးအစိုးရနဲ့တရုတ်အစိုးရတို့ကြားမှာတရားဝင်ဆက်သွယ်တဲ့လမ်းကြောင်းမရှိသေးပေမဲ့အမေရိကန်အစိုးရဘက်ကတော့ NUG နဲ့တိုင်းရင်းသားတော်လှန်ရေးအင်အားစုတွေကိုတွေ့ဆုံပြီးတော့အကူအညီတွေဆက်ပြီးပေးနေပါတယ်ဆိုတာကိုဒီသတင်းဘက်ကုန်ပိုင်းမှာကြေညာချက်ထုတ်ပြန်ပါတယ်ဒီတော့ကမ္ဘာအင်အားကြီးနှစ်နိုင်ငံနဲ့ NUG ကြားဆက်ဆံရေးဘယ်လိုရှိပါသလဲ NUG ယာယီသမ္မတဒူဝါလာရှိလာကို VOA မြန်မာပိုင်းကမတ်ရင်ချင်းနိုင်ငံဇွန်ကနေဆက်သွယ်မေးမြန်းထားပါတယ်
ပါရှင်ဒီတစ်ပတ်မြန်မာဒီမိုကရေစီရေးရာအစီအစဉ်အတွက် NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီသမ္မတဒူဝါလာရှိလာနဲ့ဆက်သွယ်မေးမြန်းထားတာကိုတင်ဆက်မှာပါတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီဟာနေပြည်တော်မှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပြင်အရင်စစ်ကောင်းဆောင်ဟောင်းဦးတန်းရွှေနဲ့လည်းတွေ့ဆုံခဲ့ပါတယ်ဒီလိုတွေ့ဆုံဆွေးနွေးခဲ့တဲ့အပေါ်မှာ NUG ရဲ့တုံ့ပြန်ချက်ကိုမေးမြန်းပါတယ်
အဲ့ဒီဝန်ကြီးခီးစင်နဲ့ပတ်သက်ပြီးတော့သူတို့ရွေးချက်ပါဒီဆိုတာအတိအကျကျွန်တော်တို့ကပြောလို့စိတ်တော့မရှိပါဘူးတကယ်လည်းအတိအကျကျကျွန်တော်မသိတဲ့ကြောင်းအဲ့ဒါတော့မပြောချင်ပါဘူးလို့ပဲဖြစ်ချင်ပါတယ်အညီကြီးဆိုရအနေနဲ့နိုင်ငံအားလုံးနဲ့မိတ်ဆွေရင်းချလို့ပဲဆက်ဆံရေးကိုကြိုးစားဆောင်ရွက်နေပါတယ်ကြိုးစားဆောင်ရွက်နေစေလေဖြစ်ပါတယ်တရုတ်နဲ့မြန်မာနိုင်ငံဟာအလုံးသိတဲ့တိုင်ပဲကီလိုမီတာ2000ကျော်နဲ့နေနေချင်းဆက်ဆက်နေတော့မဆက်ဆံလို့မရတဲ့နိုင်ငံဖြစ်ပါတယ်အချင်းချင်းနားလည်မှုရှိဖို့သူနဲ့သူရိုက်ပွင့်မှုအင်တန်ရေးကြီးပါတယ်အင်းနီချင်းကောင်အင်းနီနာချင်းကောင်တခုအနေနဲ့ရပ်တည်နိုင်ဖို့လဲကျွန်တော်တို့အနေနဲ့အမြဲတမ်းလုံဆောင်နေတယ်ကျွန်တော်တို့ policy ရလဲအဲ့ဒါကိုတင်ချချမှတ်ထားပြီးဖြစ်ပါတယ
်တစ်ဖက်မှာတော့တရုတ်ကNUG အစိုးရနဲ့ရောဆက်ဆံမှုတွေရှိနေပါသလား
တရုတ်ရဲ့ policy ကတော့ကျွန်တော်တို့ဒီဒေါ်လာရဲ့အဖွဲ့တွေ ERO တွေနဲ့ပေါ့နော်တိတ်ပြီးနင်းနီကကနေတာတော့တိတ်မကြိုက်တဲ့ပုံစံမျိုးတော့ကျွန်တော်တို့သိထားပါတယ်ဒါလည်းသူတို့ကဒီဝင်ကျွန်တော်တို့ပြောတာတော့မဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့ရိတ်မိတာပေါ့ဆိုတော့ဘာကြောင့်လဲဆိုတာတော့ကျွန်တော်မသိပါဘူးကျွန်တော်တို့အနေနဲ့ကတော့ Federal ပြည်ထောင်စုအနေနဲ့ပဲရှိတဲ့နိုင်ငံဖြစ်ပါတယ်။ဘာလို့ဆိုလူမျိုးပေါင်းစုံရှိတဲ့နိုင်ငံဖြစ်တဲ့အတွက်တော့သူ့ရဲ့ဒေတာနဲ့သူလုပ်ပိုက်ခွင့်ရှိပြီးတော့အချင်းချင်းတန်တူညီတူရှိတဲ့တရားမျှတတဲ့ဆက်ဆံမှုမျိုးနဲ့ရှိတဲ့နိုင်ငံပြည်ထောင်စုအနေနဲ့ခိုင်ခိုင်မာမာရှိတဲ့နိုင်ငံကိုယ်ပြေးသွားမှလည်းကျွန်တော်တို့ကမလိုချင်ပါဘူး။ဆိုတော့အားလုံးကညီညီညွတ်ညွတ်နဲ့လေးလေးစားစားနဲ့ဆက်ဆံတဲ့ခွဲခြားမှုရှိတဲ့ပြည်ထောင်စုနိုင်ငံတစ်ဆောက်ကိုကျွန်တော်တို့ရည်မှန်းထားပါတယ်အဲ့ဒါကိုပြည်ပြည်သူတမ်းတော်နိုင်ငံလည်းသဘောပေါက်ပြီးတော့အဲ့ဒါကိုထောက်ခံပေးလဲပြည်တော်ကောင်းတယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်ဓမ္မအတိုင်းကျွန်တော်တို့နှစ်ပေါင်း90လောက်ဖြစ်နေတဲ့မြန်မာနိုင်ငံရဲ့ပြည်ပက္ခကချုပ်ငြိမ်သွားမှာဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့ကတော့ပြည်နဲ့ပြည်သူတမ်းတော်နိုင်ငံတမကကဘာသူဘာသာလို့ကိုကျွန်တော်တို့ရဲ့ရည်မှန်းထားတဲ့ကျွန်တော်တို့လိုချင်တဲ့ပုံစံအချမ်းတရတဲ့နိုင်ငံတည်ထောင်ဖို့ကိုတော့ဘာလို့ကသိစေချင်ပါလဲ
အခုဆိုရင်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနေပြီးတော့ဒီရွေးကောက်ပွဲကျင်းပမယ်ဆိုတဲ့ဟာမျိုးပေါ့နော်သူကဒါသူ့ရဲ့ဒီမိခွန်းတိုင်းမှာထုတ်ဖော်ပြောဆိုထားတာလည်းရှိတယ်နောက်အခုဒီတရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီ ਨੇ တွေ့ဆုံဆွေးနွေးရတဲ့အခါမှာလည်းဒီသူတို့စစ်ကောင်စီကသွားမဲ့ရွေးကောက်ပွဲပေါ်မှာတရုတ်ကထောက်ခံမှုရှိတယ်ဆိုပြီးတော့ဒီစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာလည်းဖော်ပြထားပါတယ်အဲ့တော့စစ်ကောင်စီကသွားမဲ့ရွေးကောက်ပွဲလမ်းကြောင်းကိုတရုတ်ဘာဝင်နိုင်ငံတကာကဟိုသဘောထားနေတဲ့အပိုင်းပေါ့နော် NUG ရဲ့ရက်တီချက်ဘယ်လိုရှိပါလဲ
ကျွန်တော်တို့အနေနဲ့တော့ဒီရွေးကောက်ပွဲဆိုတာသူတို့တော့ထွက်ရတစ်ခုအနေနဲ့ထွက်လန်းပေါ့ exit strategy အနေနဲ့သူတို့သုံးပါလေဒါပေမဲ့စဉ်းစားကြည့်စေချင်ပါလေအမေတန်မကဘာကလည်းထောက်ခံပြီးတော့ဆိုတော့ကိုတရားမြတ်တဲ့ဆိုတဲ့2020ရုပ်ောက်ပွဲကိုအောင်မြင်စွာပြည့်စုံပြီး ลูทุกเลยตะเกยไปอันน่ะอัธาธิဖြစ်ပါတယ်အဲ့ဒါကိုစက်ကောင်စီကပဲအဲ့ဒါကိုဖြတ်သိမ့်ပြလိုက်တယ်ဆိုတော့ကကြတော့သူကအခုထပ်ပြီးတော့လုံးမယ်ဆိုတော့ဘယ်လိုလုပ်ဘယ်ဘယ်ဌာနနဲ့တိုက်ပြီးတော့ဒါကတရားမြတ်တဲ့လူထုကလက်ခံနိုင်တယ်လို့ပြောလို့ရပါလေစဉ်းစားကြည့်ကဘယ်လိုမှမရှိနိုင်ဘူးသူအလုံးတိတ်တိုက်ပဲသူနိုင်ငံရဲ့ညွန့်နေပေါင်းများများစွာကို တော်လည်းပြည့်တယ်လက်ထက်မှာရှိတယ်ဆိုတဲ့ကကြတော့သူ့မှာကျွန်တော်တို့လည်းလာထားတဲ့တချို့ရဲ့အရာဆိုရင်ကိုယ်စိတ်ရှိမြို့နေပဲမြို့ပဲသူထိန်းထားနေတယ်ဒါမှမနေဒီမှာသူမပါသေးဘူးတော်လည်းလက်ထက်မှာတော့နေရာကြော့ကြော့ပေါ့နော်ရှိနေပြီဖြစ်ပါတယ်ထိန်းထားပြီဖြစ်ပါတယ်ဘယ်လိုမှရလကောင်းမရနိုင်တဲ့ယူကော့ပွဲဆိုတာကတော့ ကဘာကလည်းလက်မခံသေးဘူးကျွန်တော်တို့ပြည်သူလူထုကလည်းဘယ်လိုမှလက်ခံနိုင်စရာအကြောင်းမရှိဘူးကျွန်တော်တို့လူချင်းကဒီအာနာရှင်ကိုလုံးဝဖြတ်သိမ်းလိုက်ပြီးတော့ပြည်သူဒီကြိုက်တဲ့ပြည်သူစံသားနဲ့အညီအုပ်ချုပ်တဲ့နိုင်ငံဖြစ်ဖို့ကြိုးစားနေကြတာဒါကြောင့်တိုက်ပွဲကိုနေကြတာဒါကြောင့်လို့အသက်တွေစတဲ့ကနေကြတာဖြစ်ပါတယ်ဒီလိုအတူရောင်နဲ့တော့လုံးမယ်ဆိုတော့မထောက်ခံသေးဘူးကဘာကလည်းမထောက် ပိုများလာပြီးမြန်မာနိုင်ငံဟာရဆံမရှိပြည့်စည်သွားတဲ့နိုင်ငံလို့ယူဆနိုင်တယ်ဆိုတော့ immersion ပါတယ်ဒါကြောင့်မလို့ဘယ်သူမှလည်းမထောက်ခံသင့်ပါဘူး
ဒီမနစ်ကအောက်တိုဘာလမှာစတင်ခဲ့တဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးအစပိုင်းမှာဆိုလို့ရှိရင်ဒီညီနောင်မဟာမိတ်သုံးဘွဲဘက်ကရောအခုဒီ NUG အစိုးရဘက်ကရောဒါသူတို့မဟာမိတ်တွေအဖြစ်ပူးပေါင်းဆောင်ရွက်ပါတယ်ဆိုတာမျိုးကိုသူတို့တည်ဝင်ပေါ့နော်ထုတ်ဖော်ပြောဆိုခြင်းမရှိဘူးတစ်ဖက်မှာတော့ဒါကဒါဒီအရင်တည်းရပဲပေါ့နော်ဒီအတိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ NUG ဟာအရင်တည်းကပူးပေါင်းဆောင်ရွက်မှုတွေရှိတယ်ဆိုတော့ရေပုံရသဘောမျိုးပဲသူတို့ပြောဆိုလေးရှိပါတယ်အခုတော့ဒီတစ်တုံညာနှစ်ခွန်စစ်စင်ရေးအပိုင်းနှစ်ကိုစတင်တဲ့အချိန်မှာဒါညီနောင်မဟာမိတ်တွေအဖွဲ့ပေါ့နော် MNDA တို့နောက်တစ်ခါ TNL တို့ကလည်းတရားဝင်ပြောထားပါတယ်သူတို့အခုဆိုရင်ဒီဒုတိယပိုင်းကမျိုးဦးတော်လှန်ရေးနဲ့ပေါင်းဆက်ပြီးတော့ဆောင်ရွက်တာဖြစ်တယ်ပေါင်းအကောင့်ထဲပေါ်နေတာဖြစ်တယ်ဆိုတဲ့အပိုင်းပြောထားတဲ့ခါကြတော့ NUG ဘက်ကရောရှမ်းမန်းစစ်စင်ရေးဆိုပြီးတော့တစ်တုံညာနှစ်ခွန်စစ်စင်ရေးအပိုင်းနှစ်နဲ့ဒါပူပေါင်းဆောင်ရွက်နေတယ်ဆိုတော့ပေါ့နော်တစ်ဆက်တစ်ဆက်တည်းဖြစ်နေတယ်ဆိုတဲ့ဟာမျိုးလေပြောဆိုထားတဲ့အပိုင်းရှိတဲ့ခါမှာညီနောင်မဟာမိတ်အဖွဲ့တွေနဲ့ပေါ့နော်ပူပေါင်းဆောင်ရွက်နေတဲ့အပိုင်းကိုဟိုတရားဝင်အခုထုတ်ဖော်ပြောဆိုတဲ့သမ္မတကြီးရဲ့ပြောဆိုချက်ကိုကြည့်ရအောင်ပါဟ
ိုအရင်တုန်းကအင်တာဗျူးတွေမှာလည်းပြောခဲ့ပါတယ်ကျွန်တော်တို့မချစ်ဆက်တဲ့တော်လန်ကြီးပွဲအားမရှိပါဘူးအားလုံးနဲ့ကျွန်တော်တို့ချစ်ဆက်ပါတယ်တချို့ကတော့ပြောင်းဆက်ဆံတယ်တချို့ကတော့ပြောင်းမဟုတ်ပဲနဲ့ကျွန်တော်တို့အတူရဲနေနဲ့ဆက်ဆံပြီးတော့အတူတကွာလှုပ်ဆောင်နေကြတာဖြစ်ပါတယ်ဒါကြောင့်မလို့ဒီမြောက်ပိုင်းသစ္စာနစ်စခွန်သစ္စာရေးလို့ကလည်းကျွန်တော်တို့ဥပပေါင်းဆောင်ရွက်တာတွေလှုပ်ဆောင်နေတာဖြစ်ပါတယ်သူတို့ပြန်ကိုဒနေရှင်းပါနော်ချင်းချင်းအတိပေးပြီးတော့ပဲလို့ပုံပေါင်းဆောင်ရမယ်ဆိုတဲ့ပုံစံမျိုးနဲ့လုပ်တာဖြစ်တယ်ပဲဒါကြောင့်ဒီနောက်ဆက်တွဲဖြစ်တဲ့ Wave 2ခေါ်တာပေါ့နော်အခုဂျွန်လာကနေစတဲ့ဟာအဲ့ဒါလဲကျွန်တော်တို့ပုံပေါင်းဆောင်ရနေမှာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့တော့စစ်ကောင်စီကအမြန်ထုတ်ချရမှာအင်အားအားလုံးကစူးစီးပို့လို့ပါတယ်ဒါကြောင့်မလို့အင်အားအားလုံးကပုံပေါင်းဆောင်ရလာဖို့ကျွန်တော်တို့အနေနဲ့အလိုရှိတယ်ဒါကြောင့်မလို့အားလုံးနဲ့ထိတွေ့ပြီးတော့ကျွန်တော်တို့လုပ်ဆောင်နေတာဖြစ်ပါတယ်သူတို့ကလူငယ်ပိုင်းမှာအဲတတ်ပိုက်ဆိုင်ရာဒီကတော့တော်တော်များများထိတွေ့ပြီးတော့သူတို့ဒီစစ်မှန်ချက်တွေကိုအတိပဲပူပေါင်းဆောင်ရနေတာမျိုးရှိပါတယ်လို့
အဲ့လိုပူပေါင်းဆောင်တဲ့နေရာမှာပေါ့အခက်အခဲတွေပေါ့နော် NUG ရဲ့အဓိကစင်ခေါ်မှုအခက်အခဲတွေဒီအခုစစ်စီရေးတွေပေါ်ဆောင်တဲ့နေရာမှာအခက်အခဲတွေရောဘာတွေရှိလဲရှင
်အခက်အခဲတွေကတော့အများကြီးပေါ့တကယ်တော့ဘယ်သူကတာဝန်ပေးပေးမပေးပေး NUG စိုးရဟာညှိုးတန်းညှိနှုတ်ရေးစိုးရဆိုတော့ဘူဖူကနေစင်တာဘတ်ဘောမျိုးတာဝန်ယူရတာဖြစ်ပါတယ်။ဒါမဲ့ NUG ဆိုရမှာလဲငွေရေးကြေးပန်တာတွေအဆင်မပြေနိုင်ငံတကာကလည်းကျွန်တော်တို့အဲကိုညီဖို့တော့အမြဲတမ်းပြောပဲဘယ်သူမှလည်းမကူညီဘူး။ဒါမဲ့တာဝန်ယူရမှာကတော့အင်မတန်ကြီးမားပါတယ်။ဘာလို့ဆိုပြည်ထောင်စုတည်တံ့ခိုင်မြဲရေးအတွက်အဓိကတာဝန်ရှိတာလဲ NUG ဆိုရဖြစ်ပါတယ်။တိုင်းဒါချဖွဲ့တွေကလည်းအားလုံးဒါကိုဝိုင်းရံပြီးတော့လုံငါတလင်းနိုင်ငံတကာကပညာရှင်တွေပြောတဲ့ organization ဖြစ်သွားမယ်ဆိုတော့မဖြစ်အောင်ကျွန်တော်တို့စူးစမ်းရမှာဖြစ်ပါတယ်ကျွန်တော်တို့ရဲ့ရှေ့ခက်တဲ့လူကြီးတွေကအမြင်ကျကျနဲ့စုစည်းတဲ့နိုင်ငံထူထောင်ခဲ့တာကျွန်တော်တို့လက်ထက်ကျမှပြိုကွဲပြပြရအောင်မလို့ချင်ပါဘူးဒါကြောင့်မလို့ကျွန်တော်တို့အဓိကကတော့ဒီဒေါ်လာရဲ့ဖွဲ့အလုံးနဲ့တော့ကျွန်တော်တို့ချစ်ဆွေသူတို့ကိုကျွန်တော်တို့စင်ကြင်ပြန်မကူညီနိုင်တာတော့အခက်ခဲပါတော့အထူးချင်းလက်နဲ့ဆိုပိုးဆိုးရောကျွန်တော်တို့ငွေရှိချေရတော့မှကောင်းကောင်းမကူညီနိုင်တဲ့အနေအထားတွေအဲ့လိုမျိုးကူညီနိုင်အောင်ဒါတကဘာလုံးကအလိုက်တိများကူညီနိုင်မယ်ဆိုတော့ကျွန်တော်တို့ရဲ့ဒေါ်လာကြီးကပို့ပြီးအဆင်ပြေပြီးတော့အခုလိုလူတွေတေချေပြက်စီပြီးရစရာမရှိအောင်လိုက်ပြီးဘုံချင်းနေတဲ့ဟာဒီကနဲ့လည်းကျွန်တော်တို့ကောက်ွက်နိုင်မယ်လို့ကျွန်တော်နိုင်တယ်ပြောလင်းပါတယ
်ပြီးခဲ့တဲ့ရက်ပိုင်းတွင်ကပဲအမေရိကန်နိုင်ငံသားဌာနအတိုင်ပင်ခံပုဂ္ဂိုလ်နဲ့နောက် USAID ကဒီတာဝန်ရှိအရာရှိတွေကနေပြီးတော့ NUG အစိုးရအပါအဝင်ပေါ့နော်ဒီတိုင်းနာလက်နက်ကိုင်ဒီတိုင်းနာအဖွဲ့အစည်းတွေရက်ဖက်အဖွဲ့အစည်းတွေနဲ့သူတို့တွေ့ဆုံတဲ့အခါကျတော့အဲ့ဒီမှာလည်းဒီအမေရိကန်ဘက်ကပံ့ပိုးပေးမဲ့အပိုင်းတွေကိုလည်းထက်သွင်းဆွေးနွေးတာတွေလည်းရှိနေတဲ့အခါမှာဒီအခုຫນွေဦးတော်လှန်ရေးပေါ့နော်နောက်တစ်ခါမြန်မာဒီမိုကရေစီအထူးသဖြင့်ຫນွေဦးတော်လှန်ရေးနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကသူတို့ဒီမြန်မာပေါ်ထောက်ပံ့မယ်ဆိုရယ်ပေးထားတဲ့ဂတိကဝတ်တွေနဲ့ပတ်သက်တဲ့အဆင့်ဘောနော်သမရာကြီးအနေနဲ့ဘယ်လိုအကဲဖြတ်လဲရှင်ပြီးခဲ့တဲ့အစည်းအဝေးပြီးမှာပေါ့နော
်အဲ့ဒီအစည်းအဝေးတွေမှာလည်းတချို့ကတော့ခပ်ပြောင်ပြောင်ပေါ့ဆွေးနွေးကြတာရယ်ခေါင်းဆောင်တွေလည်းရှိပါတယ်ထို့ပြင်ကျွန်တော်တို့ပြန်နမှာတုတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မရှိမလင်းဖြစ်နေတဲ့ကိစ္စတွေကိုလည်းဆွေးနွေးပြီးမေးခဲ့ကြပါတယ်။ American ဘက်ကတော့သူတို့ရဲ့မူဝါဒကမပြောင်းပါဘူး။သူတို့ကတော့ဒီ democracy ပြောင်းလဲရေးကိုပဲထောက်ခံနေမှာဖြစ်ပါတယ်။ဒါမဲ့လုံနေကြိုင်နေတွေကတော့အမျိုးမျိုးရှိမှာပေါ့။တချို့ကလူသိပခံပဲနဲ့လုံတန်ရှိတဲ့ချို့ကလူသိပြီးလုံတဲ့စသဖြင့်ဆိုတဲ့အကြောင်းတွေပြောပါတယ်။အဲ့ဒီဆွေးနွေးကတော့တော်တော်ကိုအားကောင်းပါတယ်။အဲ့ဒီမှာကျွန်တော်တို့အဓိကကျွန်တော်နေနဲ့ဆွေးနွေးတာကတော့အခုဖြစ်ပေါ်နေတဲ့ဒီတော်လန်ကြီးမှာစစ်ကောင်စီကလူမှုအတိုင်းဝဲအားလုံးကိုဖျက်ဆီးနေတာရဲရဲစွတ်စွတ်ကိုလုပ်နေတာရှိနေတဲ့အကြောင်းကျွန်တော်တို့အနေနဲ့လက်တလောလိုအပ်တဲ့ဟာတွေပေါ့နော်ကျွန်တော်တို့ညံ့ညံ့ကူညီပေးဖို့တင်ပြဆွေးနွေးခဲ့ပါတယ်အဲ့ဒါကဘာလဲဆိုတော့လေရင်ကနေပြည်သူလူထုတွေကိုဘုံချေတိုက်ခိုက်နိုင်တယ်ဘုကာကွယ်နိုင်ဖို့အားလုံးကနေစစ်တမ်းတွေပေးဖို့နောက်တစ်ခါလမ်းလီတာနဲ့ပစိတိထောက်ပံ့တွေကိုတတ်နိုင်တော့များများလေးပေးဖို့ဆိုတဲ့အကြောင်းတွေကိုကျွန်တော်တို့လိုအပ်ပါလေဆိုတဲ့အကြောင်းနောက်တစ်ခါပညာရေးတို့ကျန်းမာရေးဆိုတာရထားလို့ရတဲ့ကိစ္စမဟုတ်ဘူးသူကတော့ခုံလိုက်ပြီးချိုးဖြတ်နေတဲ့အကြောင်းအဲ့ဒီဘိုက်တင်မှာလည်းချစ်ဆက်ပြီးတော့အမြန်ဆုံးကိုညီကိုဖြစ်နိုင်ရင်စစ်ကောင်စီကလည်းဘယ်လိုမှမတော်ပဲနဲ့သူတို့ရဲ့တမယိုးကျ USAID ကလည်းလုံနေတဲ့rose is တက်ပြပြင်းထန်တဲ့ခက်ခဲတဲ့အာဒီကတို့ချို့ leaf လို့ပေးဖို့ဒါမှသာလေလူတို့စီမှာအမြန်ရောက်မှာဖြစ်ပါလေဆိုတဲ့ကြောင့်ကျွန်တော်တို့မှာ CSO တွေအများရှိတယ် PRO တွေရှိတယ်သူတို့စီကလည်းချုပ်ဆက်ပြီးပေးနိုင်တယ်ဆိုတဲ့အကြောင်းတည်းလို့ကျွန်တော်တို့တော်တော်များများချစ်ချစ်ပြန်ပြန်ဆွေးနွေးခဲ့ကြပါတယ် American ကလည်း response လုပ်ပါတယ်ဒါသူတို့ကတော့ဒီဆွေးနွေးတဲ့ကတော့အလုံးလက်ခံတယ်အလုံးကူညီဖို့သူတို့ကကြိုးစားတော့မှာပါဆိုပြီးတော့တို့နဲ့ကြံပြီးတော့ဖြစ်ပေးပါတယ်ဒါကြောင့်လို့တော်တော်ကို productive ဖြစ်တဲ့ကျွန်တော်လက်တွေ့ဆန်တဲ့ဆွေးနွေးပွဲဖြစ်တယ်ဆိုရတာကျွန်တော်နေနေတော့အဲ့လိုသုံးသပ်ပါလိမ့
်အန်ယူဂျီသမရာကြီးနဲ့မယင်ချင်းနိုင်ဆက်သွယ်မြင်မြန်ခဲ့တဲ့မြမဒီမိုကရေစီရဲ့ဆွေးနွေးခန်းမှာရှင်မကြခင်မှာတော့အပတ်စဉ်ခန္ဓာတွေဇက်တိုက်နားဆင်ရဖို့ရှိပါတယ်
View American တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံ line နဲ့ကျွန်တော်တို့ VOE မြန်မာပိုင်းအင်တာနက်ဆိုင်မနာနောက်တော့လူမှုကွန်ရက်ဆိုင်မနာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မနာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOE Radio ညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်ပါတယ်နေ့စဉ် view မြန်မာညာချမ်း radio season ကိုည9:00ကနေ10:00အထိ line to meter 32 kHz 9303ညာနဲ့9383ညာ line to meter 58 kHz 5885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီ season ကိုပြန်နားထောင်မယ်ဆိုရင်ည10:00ကနေ17:00အထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ် VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်ပြီးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ပေးကြပါတယ်။လာရှိုးနဲ့လာရှိုးအခြေစိုက်စစ်ကောင်စီရဲ့အရှေ့မြောက်တိုင်းစစ်ဌာနချုပ်ရမခကြာဆုံးသွားတာကတော့စစ်ရေးချိန်ခွင်ညာကိုအကြီးအကျယ်အလဲပြောင်းဖြစ်သွားစေတဲ့အပြင်စစ်ကောင်စီတပ်တွေကြားမှာလည်းစိတ်သက်ရေးရာပြက်ပြားမှုမတည်ငြိမ်မှုတွေဖြစ်ပေါ်စေပါတယ်လို့အကဲခတ်တွေကသုံးသပ်ပါတယ်။ဒီတိုင်းသာဆက်သွားမယ်ဆိုရင်စစ်ကောင်စီအနှင်းနဲ့အမြန်ကြာဆုံးနိုင်တယ်ဆိုပြီးတော့တွက်ဆမှုတွေလည်းရှိပါတယ်။ဒါကြောင့်တော်လန်ရေးအင်အားစုတွေအနေနဲ့တော်လန်ရေးလွန်ကာလအတွက်အခြေခံနိုင်ငံရေးသဘောတူညီချက်တွေပါဝင်တဲ့ကြေညာစာတမ်းတစ်ခုထုတ်ပြန်မှုလိုအပ်နေတဲ့အကြောင်းဒီသတင်းမဲ့ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာစောင့်မရှင်ပြည်သွင်းနိုင်ကဆွေးနွေးတင်ပြထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကနီလူထုဦးဆောင်တဲ့ဖက်ဒရယ်စနစ်ထူထောင်ဖို့အသင်းဖြစ်နေတဲ့မြမတော်လှန်ရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါမြမတော်လှန်ရေးဟာလမ်းစုံလမ်းကွာကိုရောက်နေပြီလို့ဒေါက်တာပေါ်လင်းကဆိုပါတယ်တော်လှန်ရေးဟာနိုင်ငံတော်သစ်မွေးဖွားမှာလားဒါမှမဟုတ်တစားစီပြိုကွဲသွားမှာလားလို့လည်းဒေါက်တာပေါ်လင်းကမေးခွန်းထုတ်ထားပါတယ်ပမောက်ကဒေါက်တာမီမီဝင်းဘတ်ကတော့မြမတော်လန်ရေးအခြေအနေဟာအလှည့်အပြောင်းဆုံမှတစ်ပင်းပွိုင်ကိုကျော်ပြီးအပြည့်သက်အဆုံးဖြတ်မှ end point ကိုသွားနေပြီလို့သုံးသပ်ထားပါတယ်။ The Statement News Agency ကတော့လာချိုးကျဆုံးတာဟာမြမလူထုရဲ့ငြိမ်းချမ်းရေးတရားမျှတရေးနဲ့ဒီမိုကရေစီမျှော်လင့်ချက်တွေအကောင့်အထည်ပေါ်လာနိုင်တဲ့မြမသမိုင်းကဏ္ဍသစ်ဖြစ်တယ်လို့ဆိုပါတယ်။စစ်ကောင်စီရဲ့လာချိုးအခြေစိုက်အရှိမျောက်တိုင်းစစ်ဌာနချုပ်ရမခကျဆုံးသွားခြင်းဟာစီရေးချိန်ခွင်ညာကိုအကြီးအကျယ်အလှည့်ပြောင်းဖြစ်သွားစေကာစစ်တပ်ကသူအခြေစိုက်ရာမေမျိုးနဲ့မန္တလေးမျိုးတွေအထိပါတော်လိုင်းရေးတပ်ဖွဲ့တွေတိမ့်ပိုက်နိုင်ဖို့အခွင့်အလမ်းကောင်းတွေဖြစ်ပေါ်စေတယ်။ဒါအပြင်စစ်ကောင်စီတပ်တွေအတွင်းမှာစိတ်ဓာတ်ရေးရာပြက်ပြားမှုနဲ့မတည်ငြိမ်မှုတွေဖြစ်ပေါ်စေတယ်လို့အကဲခတ်တွေကသုံးသပ်ကြတာတွေ့ရပါတယ်။အမှန်တကယ်မှာလဲမေမျိုးကစစ်တပ်အရာရှိကြီးတွေရဲ့မိသားစုတွေအပါအဝင်မြို့နေလူထုမြို့ကနေထွက်ခွာစစ်ဆောင်ကြတဲ့တရင်တွေကိုမြင်တွေ့နေရပါတယ်မန္တလေးမြို့အနီးတစ်ဝက်ကမတရားစင်ကူးမြို့တွေကိုမန္တလေး PDF ကသိမ်းပိုက်လိုက်တာနထိုးကြီးမြင်းကြံတောင်သာမြို့တွေတစ်ဝက်မှာတိုက်ပွဲတွေပြင်းထန်နေတာလည်းတွေ့နေရပါတယ်ဒီလိုအခြေအနေမှာပဲဒေါ်လာဈေးရွှေဈေးတွေဟာမကြုံစဘူးစံချိန်တင်မြင့်တက်နေတာကုန်စည်နှုန်းတွေကအဆမတန်တဲ့စီဝါရီရှားပါပြက်လာဝယ်မရတဲ့သတင်းတွေနဲ့အတူဒီဇယ်ဓာတ်ဆီတကြောပြန်ပြက်လက်လာတဲ့သတင်းတွေနေ့စဉ်နဲ့အမျှကြားသိနေရပါတယ်။ပြောရရင်စစ်ကောင်စီဟာစီးရေးမှာအခြေမလှတော့တလို့စီးပွားရေးကိုလည်းမထိန်းနိုင်တော့ပါဘူး။ဒါကြောင့်လဲနိုင်ငံရေးအကဲခတ်တွေကစစ်ကောင်စီဟာဒီအတိုင်းသာဆက်သွားရင်အနည်းနဲ့အမျှပြိုမှာပဲလို့သုံးသပ်ကြတာပါ။ဟုတ်လဲဟုတ်ပါတယ်။အကဲခတ်တွေသုံးသပ်တယ်လို့ပဲစီးရေးမှာလည်းရှုံးနေစီးပွားရေးကိုလည်းတည်ငြိမ်အောင်မစီမံမခန့်ခွဲနိုင်နိုင်ငံရေးအရာလည်းဖြည့်ရှင်းနိုင်စွာမရှိတဲ့စစ်ကောင်စီဟာအနည်းနဲ့အများစုတို့လိုကြာရှုံးတော့မှာကိုအငင်းပွားသူတိတ်မရှိတော့ပါဘူး။စိုးရိမ်ကြစိတ်ပူကြတာကစစ်ကောင်စီဟာမဆားရတဲ့အမဲတဲနဲ့ပက်မှာကိုပါ။တိုင်းပြည်ကိုကောင်းအောင်တည်ဆောက်နိုင်စွာမရှိပေမဲ့ဖျက်ဆီးနိုင်စွာကရှိနေပါသေးတယ်။အထူးသဖြင့်မြို့တွေရွာတွေကိုဘုံကျဲဖျက်ဆီးတာမျိုးကအစတော်လိုင်းအင်အားစုတွေကြားတတ်ရှုဖြူခွဲတာအဆုံးလှုပ်ဆောင်နိုင်ပါတယ်။ဒါကြောင့်စစ်ကောင်စီအလွန်ကာလမှာဘယ်လိုဆက်သွားကြမလဲစိုးရိမ်ပူပန်သူတွေလည်းရှိကြပါတယ်ဂူစတာဖ်ဟော့တ်မင်းနဲ့ဖီနစ်တိုကတော့တော်လိုင်းရေးအလွန်ကာလအတွက်အခြေခံဥပဒေတစ်ခုတည်းကြီးညာစာတမ်းတစ်ခုအရင်လိုအပ်တယ်လို့ဆိုပါတယ်ယခုကဲ့သို့သောအချိန်ကာလမျိုးတွင်နိုင်ငံသစ်တည်ဆောက်လူသူတို့အနေဖြင့်မိမိတို့တန်ဖိုးထားသောဘုံစံနှုံးများကိုကြီးညာစာတမ်းအဖြစ်ထုတ်ဖော်ပြသင့်ပေသည်သို့မှသာလျှင်ထိုကြေညာချက်တွင်ပါဝင်သောအချက်အလက်တို့သည်တစ်ချိန်တွင်လူအဖွဲ့အစည်းသည်ဤအုတ်မြစ်အဖြစ်အနာဂတ်လူအဖွဲ့အစည်းကိုထောက်ပံ့ပေးထားနိုင်ပေလိမ့်မည်ကြေညာစာတမ်းတစ်ခုထုတ်ပြန်ခြင်းသည်၁
မြန်မာပြည်တွင်းရှိမတူကွဲပြားသောလူမျိုးများအကြားဘုံတူညီသည့်တန်ဖိုးများရုပ်လုံးပေါ်လာစေခြင်း။နှစ်အနာဂတ်ဖွဲ့စည်းပုံအခြေခံဥပဒေတည်အတွက်အုတ်မြစ်တစ်ခုဖြစ်လာနိုင်ခြင်း။သုံးအစုစုကွဲပြားနေသောနိုင်ငံရေးအစုအဖွဲ့များကိုစုစည်းပေးနိုင်ခြင်း။လေးမြန်မာရေးအတွက်နိုင်ငံတကာအာရုံစိုက်မှုနှင့်အထောက်အပံ့များရရှိနိုင်ခြင်းဟူသည့်အကျိုးကျေးဇူးများစွာကိုရရှိနိုင်ပေသည်လို့ဂူစတာဖ်ဟော့မန်
ထားပါတယ်။1948ကပင်လုံသဘောတူညီချက်မျိုး1948ခုနှစ်ကလွတ်လပ်ရေးကြေညာစာတမ်းမျိုးလိုအပ်တယ်လို့လည်းအဲ့ဒီဆောင်းပါးမှာရေးသားထားတာတွေ့ရပါတယ်။ဆိုလိုတာကတော့ຫນွေဦးတော်လှန်ရေးကာလအလွန်မှာတော်လှန်ရေးအင်အားစုတွေကြားတနည်းအားဖြင့်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့လက်နက်ကိုင်တော်လှန်ရေးအင်အားစု EAU တွေအပါအဝင်အခြားသောတော်လှန်ရေးအင်အားစုတွေကြားမှာအခြေခံနိုင်ငံရေးသဘောတူညီချက်တရလိုအပ်နေတယ်ဆိုတာပါပဲ။ဒီနေရာမှာအမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီ NUCC ကထုတ်ပြန်ထားတဲ့ Federal Brain FDC NUG နဲ့ EAU တွေပူးတွဲထုတ်ပြန်ထားတဲ့ K3C ပူးတွဲကြေညာချက်တွေဟာလေအခြေခံနိုင်ငံရေးသဘောတူညီချက်တနည်းအားဖြင့်နိုင်ငံရေးကြေညာစာတမ်းတွေပဲလို့ထောက်ပြစရာရှိပါတယ်။သို့တော်လေအဆိုပါကြီးညာစာတမ်းတွေဟာပြည့်စုံဖို့အရေးပါတဲ့တော်လိုင်းအင်အားစုတွေပါဝင်ဖို့လိုအပ်နေသေးတယ်လို့ဝေဖန်သုံးသပ်သူတွေကဆိုကြပါတယ်။ဘယ်လိုပဲဖြစ်ဖြစ်ຫນွေဦးတော်လိုင်းကြီးရွယ်ချက်ကရှင်းပါတယ်။ Federal Democracy နိုင်ငံတော်တည်ဆောက်ရေးနဲ့ဆီယာနာရှင်စနစ်ချုပ်ငြိမ်းရေးဖြစ်ပါတယ်။ဒါကိုအင်အားစုအားလုံးကလက်ခံထားပြီးလည်းဖြစ်ပါတယ်။ဒေါက်တာပေါ်လင်းကလည်းစစ်ကောင်စီကြဆုံးမှုနဲ့အတူလူမျိုးစုအမျိုးသားရေးဝါဒကိုအဆုံးသတ်ပြီးမြန်မာဟာလူမျိုးစုအများပြားစုပေါင်းဖွဲ့စည်းထားတဲ့နိုင်ငံတစ်ခုသာဖြစ်သင့်ပါတယ်လို့သူ့ရဲ့လမ်းဆောင်လမ်းကွက်ရောက်နေတဲ့မြမတော်လှန်ရေးဆောင်ပါးမှာရေးသားထားပါတယ်။အလားတူပါပဲမြမရေးကိုနှစ်ပေါင်း30ကြာလေ့လာရေးသားခဲ့သူဒေါက်တာအက်ရှီလီဆော့ကလည်းအေရာရီသတင်းဌာနနဲ့အင်တာဗျူးမှာမြမနိုင်ငံဟာလူထုဦးဆောင်တဲ့ဖက်ဒရယ်စနစ်ထူထောင်ဖို့အဆင်သင့်ဖြစ်နေပြီ။အခြေခံအုတ်မြစ်ကောင်းတွေရှိနေပြီလို့ကရင်နီနဲ့ကချင်းပြည်နယ်တွေကပညာရေးတည်ဆောက်နိုင်မှုတွေကိုဥပမာပေးပြီးပြောကြားသွားတာတွေ့ရပါတယ်။2024ဩဂုတ်လ12ရက်နေ့ကကိုကန့်တအန်းနဲ့ရခိုင်အဖွဲ့အစည်းတွေပါဝင်တဲ့မြောက်ပိုင်းညီနောင်၃ဘွဲ့ထုတ်ပြန်တဲ့ကျေးဇူးတင်လွှာမှာမိမိတို့အဖွဲ့အစည်း၃ဘွဲ့အနေနဲ့မိမိတို့၏စစ်စင်ရေးလက်ကျန်များနှင့်အဖိနှိတ်ခံမြန်မာပြည်သူတရလုံးလူလားသောနိုင်ငံရေးရည်မှန်းချက်များအကောင့်ထဲပေါ်လာစေရေးအတွက်တသွေးတဲ့တသားတဲ့အတူရှိနေကြောင်းကိုလည်းဤကျေးဇူးတင်လွှာနဲ့အတူထပ်မံအသိပေးအပ်ပါသည်လို့ဖော်ပြထားတာတွေ့ရပါတယ်။ဒါဟာဒေါက်တာအရှိလီဆောက်ပြောသလိုတော်လှန်ရေးလွန်ကာလဖက်ဒရယ်စနစ်အတွက်အဆင်သင့်ဖြစ်နေပြီဆိုတဲ့အချက်ကိုဖော်ညွှန်းနေတာလည်းဖြစ်တယ်လို့ဆိုနိုင်ကြောင်းပါခင်ဗျာ
။ဆောင်းပါးရှင်ပြည်သွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းခန္ဓာကိုရှုစားနာဆင်ခဲ့ရတာပါရှင်။အခုဆက်ပြီးတော့မြင်ကွင်းကျယ်မှတ်စုအစည်းအဝေးကိုတင်ဆက်ပေးကြပါရစေ။တရုတ်ရင်းနှီးမြုပ်နှံမှုတွေပါဝင်တဲ့စီမံကိန်းတွေတိမ့်ပိုက်ခံလာရတဲ့အချိန်မှာတော့မြန်မာနိုင်ငံကိုတရုတ်နိုင်ငံသားရေးဝန်ကြီးဆက်ရောက်လာပါရစေ။ဒါအပြင်အမျိုးသမီးတရုတ်တန်အမတ်နဲ့ကောင်စစ်ဝင်ချုပ်တွေလည်းအပြောင်းအလဲဖြစ်ပါရစေ။မြန်မာနိုင်ငံရဲ့အကြက်တဲဖြစ်လာတဲ့အချိန်မှာတရုတ်နိုင်ငံရဲ့ချင်းကပ်မှုအားထုတ်မှုတွေအကြောင်း ISB မြန်မာရဲ့ဒီသတင်းပတ်မြင်ကွင်းကျယ်မှတ်စုမှာတင်ပြထားပါရစေ။
ရှမ်းမြောက်တကြော့ပြန်စစ်ပွဲတွေဖြစ်ပွားလာပြီးလာရှူအခြေဆိုင်တိုင်းစစ်ဌာနချုပ်ကိုစစ်ကောင်စီလက်လွတ်လိုက်ရခြင်းကတရုတ်နိုင်ငံသားရေးဝန်ကြီးမစ္စတာဝန်ယီနေပြည်တော်ကိုရောက်ရှိလာပါတယ်။ဒါဟာအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကိုဒုတိယကြိမ်လာရောက်တာဖြစ်ပါတယ်။မစ္စတာဝန်ယီနဲ့စစ်ကောင်စီဥက္ကဋ္ဌတို့တွေ့ဆုံရမှာစစ်ကောင်စီဥက္ကဋ္ဌကိုဟုတ်စလိုပဲတုံဆွဲသွားပြီးတခြားသူတွေကိုတော့ယာတူးအပြည့်အစုံဖော်ပြခဲ့ပါတယ်။နိုင်ငံသားကြီးဝင်ကြီးဟာစစ်အာဏာရှင်ဟောင်းဦးတန်းရွှေနဲ့လည်းတွေ့ခဲ့ပါတယ်။2022ခုနှစ်ဇူလိုင်လတုန်းကလာရောက်တဲ့ခရီးမှာတော့မစ္စတာဝန်ယီဟာစစ်ကောင်ဆောင်နဲ့မတွေ့ခဲ့ပါဘူး။တရုတ်နိုင်ငံအနေနဲ့မကြာသေးခင်ကာလအတွင်းစီနီယာလူဟောင်းတွေနဲ့တွေ့ဆုံတာတွေကိုခက်စိတ်စိတ်လှုပ်လာခဲ့ပါတယ်။ တရုတ်အထူးကိုယ်စားလှယ်မစ္စတာတိတ်ရှိကျွန်းဟာလည်းဩဂုတ်၈ရက်မှာမြန်မာနိုင်ငံကိုလာခဲ့ပါသေးတယ်။တရုတ်နိုင်ငံအနေနဲ့ဆိုးရွားလာတဲ့မြမအရေးအချက်အတဲနဲ့ပတ်သက်ပြီးလက်ဆောင်ကနေစဉ်းစားနေတာတွေကိုတွေ့ရပါတယ်။မြန်မာနိုင်ငံရဲ့ပြဿနာတွေသူ့အပေါ်ရှန်ချလာမှာကိုတရုတ်ကရှောင်ရှားလုပ်နေတာပါ။ဒီအတွက်တိုက်ပွဲတွေကသာမကလူမှုဘေးဒုက္ခတွေကိုပါလျှော့ချဖို့လိုအပ်တယ်လို့ရှုမြင်ပုံရပါတယ်။မြမပဋိပက္ခတွေကိုအခြေခံဥပဒေဘောင်တွေကဖြည့်ရှင်းရင်းနဲ့အနောက်နိုင်ငံတွေမပါဝင်တဲ့ဒေတာရင်းအရေးအဖြစ်တရုတ်ကသဘောထားနေတာပါ။ဒါပေမဲ့ပဋိပက္ခမှာပါဝင်နေကြတဲ့တစ်ဖက်ကအင်အားစုတွေကတော့အခြေခံဥပဒေဘောင်တွေကဖြည့်ရှင်းရေးကိုပြစ်ပယ်ထားပြီးဖြစ်ပါတယ်။ဒါကြောင့်တရုတ်နိုင်ငံရဲ့ချင်းကပ်မှုဟာပဋိပက္ခတွေပြည်လဲဖို့မှာအခက်အခဲရှိနိုင်ပါတယ်ဒီလိုအခြေအနေတွင်းမှာပဲမြန်မာနိုင်ငံဆိုင်ရာတရုတ်တန်အမတ်ဖြစ် Mrs. Maja ကိုအသစ်ခတ်အပ်လိုက်ပါတယ်အိန္ဒိယနိုင်ငံဆိုင်ရာတန်မှုဖြစ်ကနေတန်အမတ်ဖြစ်ရာဒူးတူပြီးမြန်မာနိုင်ငံကိုပြောင်းရွှေ့လာတာပါဒါအပြင်တရုတ်ဆိုရဟာမန္တလေးအခြေစိုက်ကောင်စစ်ဝင်ချုပ်ဖြစ် Mrs. ကောင်ဖြင်ကိုခန့်အပ်ခဲ့ပါသေးတယ်။အရင်ကအမျိုးသားတန်တမန်တွေကိုပဲဆေလွတ်ခဲ့ရတာကနေအမျိုးသမီးတန်တမန်တွေကိုပြောင်းလဲဆေလွတ်လာတာပါ။တန်တမန်အသစ်တွေအနေနဲ့လက်ပေါင်းစုံကစိန်ခေါ်မှုတွေကိုရင်ဆိုင်ရဖို့ရှိနေပါတယ်။မြမနိုင်ငံရေးအကြက်တဲနှစ်နိုင်ငံနယ်ဆက်လုံခြုံရေးတရုတ်နိုင်ငံရဲ့အကျိုးစီးပွားကိစ္စတွေကအဓိကစိန်ခေါ်မှုတွေဖြစ်လာဖို့ရှိပါတယ
်မြန်မာနိုင်ငံရဲ့အကြက်တဲနဲ့တရုတ်နိုင်ငံရဲ့အာထုံမှုဆိုတဲ့ခေါင်းစဉ်နဲ့တင်ပြခဲ့တဲ့ ISB မြန်မာရဲ့မြင်ကွင်းကျယ်မှတ်စုအစီအစဉ်ပါရှင်အခုဆက်ပြီးတော့ပေးစာပြန်စာကဏ္ဍကိုတင်ဆက်ပေးကြပါမယ်မအေးသနာကျော်စူးစီးတင်ဆက်ပေးထားပါတယ်
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်အမေရိကန်ပြည်အောင်စုတက်ဆက်စ်ပြည်နယ်ကအေးအေးဆိုတဲ့သောရရှင်က VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးအစီအစဉ်တွေကိုအချိန်မှန်တင်ဆက်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်လို့ရေးလာပါတယ်။ဟုတ်ကဲ့ကျမတို့ Facebook ပေါ်ကဒါရိုက်ထုတ်လွှင့်မှုအစီအစဉ်အောက်မှာလာပြီးရေးလာတာဖြစ်ပါတယ်။ဟုတ်ကဲ့ပါရှင်မအေးအခုလိုမျိုးကြည့်ရှုအားပေးတဲ့အတွက်အထူးကျေးဇူးပါနော်။ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးပါရစေရှင်။ဆောင်ဆူရဲ့တော်ရှင်ကတော့ VOA ညပိုင်းသတင်းထုတ်လွှင့်မှုနံနက်ပိုင်းသတင်းထုတ်လွှင့်မှုတွေ Facebook မှာရှာမတွေ့ဘူးဖြစ်နေတယ်တဲ့ဟုတ်ကဲ့ပါဒီတော်ရှင်ကိုကျွန်မ Messenger ကနေပြီးတော့ကျွန်မတို့ရဲ့ Facebook စာမျက်နှာ link ပို့ပေးလိုက်ပါတယ်เนาะကျွန်မတို့ Facebook စာမျက်နှာက facebook.com/voabambies ဖြစ်ပါတယ်စလုံးမက facebook.com/voabambese ဖြစ်ပါတယ်ရှင်ကျွန်တော်အိမ်မှာမနေ့ညဓာတ်ရိုက်ထုတ်လွှင့်မှုတွေကိုဓာတ်ရိုက်ကြည့်ရှုနားဆင်နိုင်သလိုလွှင့်ထုတ်ပြီးသားအစီအစဉ်တွေကိုလည်းပြန်လည်ကြည့်ရှုနိုင်ပါတယ်။စောင်းမားတွေသတင်းထက်ပုံတွေကိုလည်းကြည့်ရှုနိုင်ပါတယ်နော်။ရဲနောင်ဆိုတဲ့သောရရှင်ကိုလည်းပြန်ကြားပေးချင်ပါတယ်။သူကခတ်တူတူလေးတချောင်းပဲရေးလာတာပါ။ဒါကြောင့်မလို့လဲသူကိုပြန်ပြီးတော့ကျွန်မမေးခွန်းမေးထားပါတယ်နော်။သူကသတင်းလေးတွေပို့ပေးလို့ရပါလားတဲ့။ဟုတ်ကဲ့ပါ။သတင်းပို့ပေးဖို့ဆိုရင်တော့အီးမေးလ်သတင်းလွှာတောင်းတယ်လို့ထင်မိပါတယ်။ဒါဆိုရင်တော့ကျမတို့စီကိုအီးမေးလ်လိပ်စာထည့်ပြီးပို့ပေးရပါမယ်နော်။ကျမတို့နေ့စဉ်အီးမေးလ်သတင်းလွှာပို့ပေးပါရစေ။ဒါမှမဟုတ်လည်းကျမတို့ရဲ့ VOA Facebook စာမျက်နှာကို like လုပ် follow လုပ်ထားလိုက်ပါ။သတင်းတွေတင်လိုက်တာနဲ့ကိုယ့်ရဲ့ကိုယ်ပိုင် Facebook စာမျက်နှာမှာအဲ့ဒီသတင်းတွေတက်လာပါလိမ့်မယ်နော်။ Facebook မှာသတင်းတက်တယ်ဆိုလို့တော်ရရှင်မြတ်သူကိုကမက်ဆေ့ချာကရေးလာတာပါ။မက်ဆေ့ချာမှာပဲပြန်ကြားပေးထားပါရစေ။ Facebook or YouTube မှာပါ ချက် ချင်း တက် မလာတာ ဆိုရဲ တဲ့ တခါ တလေ တက် ကို မလာ တော့တာ တရင် ဆိုတာ လက် ဆက် နေ တာပဲ ကောင်း တယ် လေ ပြန် ပြီးတော့ နားထောင် ရတာ အရသာ မရှိ ပါဘူး တဲ့ ဟုတ်ကဲ့ ပါရှင် ကျမတို့က ဒီ Facebook နဲ့ YouTube က view မြန်မာ ဘာ အစီအစဉ် တွေ တိုက်ရိုက် ထုတ်လွှင့် ချိန် မှာ အလို လျောက် တိုက်ရိုက် ထုတ်လွှင့် နိုင် အောင် လို့ ကျမတို့ ချိတ်ဆက် ထားတာ ဖြစ် ပါတယ် အဲ့လိုမျိုး Facebook နဲ့ YouTube ရဲ့ အလို လျောက် ထုတ်လွှင့်မှု က တခါ တလေ ပြတ် တောက် တက် ပါတယ် အကြောင်း ပြချက် မဲမဲရ မရှိ ပါဘူး Hello, my Olivia. Chase that time. We'll be out there soon. Tomorrow, ga. Tiba ma shire. Tomorrow, attend we ne studio ma shire. Tuli ga. Chase that season go. Luga bien bio. Chase that time bia. Pse pare. Piate sura ga le. Ti chang bia jam shi. Piate amlo. Season malau piate sura ma. Tomorrow, turn we ne jam bien bio. Chase ya la. Piate dre jam lo. Season turn we jam ga. Minute pare lau. Nau jar pare. အဲ့လိုမျိုး လူမှုကွန်ရက် ဆာမီနာ တစ်ခုခုက အစီအစဉ်က ထုတ်လွှင့်မှု ပြတ်တောက်တယ် မလာဘူး ဆိုရင်တော့ ကျမတို့ view အစီအစဉ်တွေက YouTube မှာကော Facebook ဆာမျက်နှာ နောက်ပြီးတော့ ကျမတို့ရဲ့ view ပင်မာ ဆာမျက်နှာ ဖြစ်တဲ့ viewnews.com/bambistore မှာ တပြိုင်တည်း ထုတ်လွှင့်ပေးနေတာ ဖြစ်လို့ အဲ့ တနေ့ရာ မဟုတ် တနေ့ရာ ကနေပြီးတော့ တရင် ချက်ချင်း မတက်ဘူး ဆို နောက် တနေ့ရာ မှာ တော့ပြီးတော့ ကြည့်နိုင်ပါတယ်နော် စပိုင်းဆိုင်ရာ ချွေးရင်ချက် တွေ ရှိတဲ့တာကို နားလည်လိမ့်မယ် ထင်ပါတယ်ရှင် သိခံကြည့်ရှုတဲ့အတွက် အထူး ကျေးဇူး တင်ပါတယ် ဒီကိုစာရင်းလာတဲ့သောရရှင်တွေမှာအရင်နှစ်တွေကဆိုရင်တော့ကျမတို့ဗီဒီယိုကနေပြီးတော့နှစ်စင်နှစ်တိုင်းပြက်ကြရင်နေလက်ဆောင်ပို့ပေးတာမလို့သောရရှင်တွေပြက်ကြရင်တောင်းတဲ့စာရည်လဲတော်တော်ရရှိတာပါနော်ဒါပေမဲ့ကျမတို့ဒီပြက်ကြရင်ကအခုကိုဗစ်ဖြစ်ပြီးတဲ့ကဒီပြက်ကြရင်ထုတ်လုပ်မှုကိုရပ်ဆိုင်းလိုက်တာဖြစ်ပါတယ်ဒါကြောင့်မို့ကျမတို့လဲသောရရှင်တွေအတွက်လက်ဆောင်ပို့ပေးလို့မရတော့ပ ပြီးလာပါရယ်နော်ဟုတ်ကဲ့ခုနပြောသွားသလိုပဲကျွန်တော်တို့ပြက်ကြင်မပေးတော့တာကြားပါပြီအခုလိုဆက်သွယ်စာရေးလာတဲ့အတွက်တော့လည်းကျေးဇူးတင်ပါတယ်ကျွန်တော်တို့ view ကိုရေးလာတဲ့စာရေးထဲမှာဒီမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနောက်တော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာကြတဲ့တော်ရရှင်ရဲ့စာရယ်ကိုလည်းအပတ်စဉ်ထည့်သွင်းပြီးတော့ဖော်ပြပေးနေပါတယ်နော်ဒီတစ်ခါနိုင်ငံရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးလာတဲ့တော်ရရှင်သူကတော့နာမည်မဖော်ပြပါနဲ့လို့မပြောထားပါမယ်လေမလုံခြုံတဲ့ဘဝတွေကိုနားလည်နိုင်မယ်ထင်ပါတယ်ဆိုလို့ကျွန်မနာမည်မပြောဘဲနဲ့စာကိုဖော်ပြပေးလိုက်ပါတယ်ဒီတော်ရရှင်ကအီးမေးလ်ကရေးပို့လာတာဖြစ်ပါတယ်ရှင
်မင်္ဂလာပါဗျာစာမေးပြတာကြာနေလို့အခုတော့ရေးလိုက်ပါဦးမယ်တလောကမြမအရေးအင်ဒိုနဲ့မလေးဆွေးနွေးကြတယ်ဆိုပါတယ်အဲ့ဒါကအကြောင်းတွေကတီပီးသားမှုပြန်ရေးမနေကျွန်တော်ပါဘူးပြောချင်တာကစစ်ပွဲတွေရဲ့အဆုံးသက်ကတွေးဆုံဆွေးနွေးကြတာမှန်ပေမဲ့ဒီနေ့မြန်မာနိုင်ငံပဂတိအခြေအနေကအတော်နောက်ကျသွားပြီဟုတ်ပါလားကျွန်တော်အမြင်ကိုပြောတာပါမောင်မြင်တဲ့ဘုံသဘောတူညီချက်ကလည်းထိုနည်းတူတာပါပဲမြန်မာနိုင်ငံတဝါစစ်ရဲ့ဒဏ်အလူးလဲခံနေကြရတာပါကမ္ဘာနိုင်ငံအသီးသီးနဲ့အာဆီယံတို့ရဲ့မပြတ်မသားတဲ့ဆုံးဖြတ်ချက်တွေကြောင့်ထင်မိပါတယ်ကျေးဇူးပါစာရေးကျင်နေတာကြာပါပြီဗျာမလုံခြုံတဲ့ဘဝတွေရဲ့ဒုက္ခကိုနားလည်နိုင်မယ်ထင်ပါတယ
်ဘဝနိုင်ငံအသီးသီးနဲ့အာဆီယံတို့ရဲ့မပြတ်သားမှုကြောင့်မြန်မာနိုင်ငံဒုက္ခတွေအထူးခံစားနေရပါတယ်ဆိုတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်ကိုယ်ပိုင်ထင်မြင်ယူဆချက်ပါတော်ရရှင်ရဲ့ရင်ဖွင့်စာတွေကိုခုဆက်ပြီးဖော်ပြပေးကြပါတယ်ရှင်ဖုန်းလိုက်မရတဲ့နာဂဒေတာပါဆိုပြီးတော့ရေးလာတဲ့တော့ရှင်ဆောက်ကိုဖော်ပြပေးစမှာလေ
မင်္ဂလာပါ VOA ဝိုင်းတော်သူဝိုင်းတော်သားများစိတ်ဤချမ်းသာခြင်းကိုယ်ဤကျန်းမာခြင်းများနဲ့ရှိပါစေကြောင်းရှေးဥစွာဆုတောင်းမြတ်တာပို့တာပါတယ်ကျွန်တော်တို့နာဂဒေတာမှာဖုန်းလိုင်းအွန်လိုင်းမရပါဘူးဒါကြောင့်နာဂဒေတာကလူလူတွေများသောအားဖြင့်သတင်းတွေကိုရေဒီယိုကတစ်စက်အမြဲနားထောင်ကြရပါတယ်အရင်ဆိုရလက်ထက်မှာတော့ပန်းဆောင်မျိုးကကယ်ယိုရန်ဖုန်းလို့ခေါ်တဲ့ CDMA ဖုန်းကိုအသုံးပြုလို့ရခဲ့ပေမဲ့အခုဆိုရင်တဖြည်းဖြည်းချင်းပြတ်လာခဲ့တာလားနဲ့ချီကြလာခဲ့ပါပြီ။နန်းရုံမြို့နယ်နဲ့ဒုံဟီမြို့နယ်တွေမှာလည်းအရင်က MPD ဖုန်းလိုင်းတွေရပေမဲ့ခုနောက်ပိုင်းပြတ်နေတာကြာခဲ့ပါပြီ။ဒါကြောင့်မို့ကျွန်တော်တို့လိုရဝေးရောက်နေတဲ့လူတွေနဲ့ပြပရောက်နေတဲ့လူတွေရွာမှာရှိတဲ့မိဘဆွေမျိုးသားချင်းတွေမိသားစုဝင်တွေနဲ့လုံးဝအဆက်အသွယ်မရကြတော့ပါဘူး။နံပါတ်ဆက်သွယ်ရေးမကောင်းသေးရင်တော့အရင်လိုဖုန်းလိုင်းတွေပြန်ကောင်းစေချင်ပါတယ်။ဒါကိုဒေတာအကြီးအကဲတွေသိရှိပြီးအဖက်ဖက်ကအောက်ကျနောက်ကျဖြစ်နေတဲ့ဒေတာကန်လူလူကိုစာနာထောက်ထားခြင်းအဖြစ်ကူညီဆောင်ရွက်ပေးဖို့ VOA ကနေတဆင့်တင်ပြလိုက်ရပါတယ်ခင်ဗျာ
။ဒီသောရှင်ကဒေတာအကြီးကြီးအခုလိုမျိုးနာဂဒေတာမှာဒီဒေတာကံလူလူကိုစာနာထောက်ထားသောအဖြစ်ကွန်ကြီးဆောင်ရွက်ပေးပါဆိုပြီးတော့ VOA တဆင့်ရင်ဖွင့်လာတာဖြစ်ပါတယ်။သောရှင်ကြီးရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။အားလုံးပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအမြဲတမ်းပိုင်ဆိုင်နိုင်ပါစေလို့လှလိုက်လည်းလည်းဆန္ဒပြုပါတယ်ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ် Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါ යි ။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးရေးနိုင်သလို view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရှင်နေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုင်းရိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။မဧသနာကျော်တင်ဆက်ပေးခဲ့တဲ့မြန်မာပြည်ကပေးစာပြန်စာကဏ္ဍပါရှင်။အခုဆက်ပြီးတော့ကမ္ဘာတစ်လွှာကထူးခြားတဲ့သတင်းတွေကိုစုစည်းတင်ပြပေးထားတဲ့အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။UK နိုင်ငံမှာအိမ်ဝယ်တဲ့သူတွေကိုကူညီပေးနိုင်မယ့်နည်းပညာမျက်မှန်တစ်မျိုးကိုတီထွင်လိုက်ပါတယ်။ Ecuador နိုင်ငံမှာတော့ဖက်နှက်စုဆောင်းသူတဦးဟာအားကစားဖက်နှက်နဲ့တခြားဖက်နှက်မျိုးစုံစုစုပေါင်းအရန်8000ကျော်ကိုပြတိုက်ဖွင့်မှုအတွက်စုဆောင်းထားပါတယ်။ဒီလိုမျိုးကဘာတလွားကထူးထူးခြားခြားသတင်းတွေကိုစုစည်းပြီးတော့ကိုငိမ့်ချမ်းနဲ့မက်ခင်ဖြည့်ထွေးတင်ဆက်ပေးထားပါတယ်။UK နိုင်ငံမှာအိမ်ဝယ်တဲ့သူတွေကိုကူညီနိုင်မဲ့နည်းပညာမျက်မှန်တစ်မျိုးကိုဖြည့်ဆွဲလိုက်ပါတယ်။ဒီမျက်မှန်ဟာတက်ဆင်သူရဲ့မျက်လုံးကဘာကိုကြည့်နေတယ်လဲဆိုတာလိုက်လံမှတ်သားပေးတာဖြစ်ပြီးတော့အဲ့ဒီကနေတဆင့်ဘာတွေကိုအာရုံစိုက်ကြည့်တင်တယ်လဲဆိုတာကိုကူညီပေးနိုင်ပါတယ်။ထိုပြီးနည်းပညာကုမ္ပဏီကတီထွင်တဲ့ဒီမျက်မှန်နဲ့ဆက်သက်မှုတွေအရကတော့အိမ်ဝယ်မဲ့သူတွေဟာအိမ်တစ်လုံးကိုကြည့်တဲ့အခါအရေးကြီးတာတွေကိုမကြည့်ဘဲအပေါ်ရန်အရေးမကြီးတာတွေကိုပဲကြည့်နေတဲ့အကြောင်းကိုဆက်သက်တွေ့ရှိခဲ့ပါတယ်။ရာခိုင်နှုန်းအဖြစ်ဆိုရင်အိမ်ဝယ်တဲ့သူတွေကအပေါ်ရန်အလှဆင်ပစ္စည်းတွေကို54ရာခိုင်နှုန်းလောက်အာယုံစိုက်နေပြီးတကယ်တိစောက်ထားတဲ့ပစ္စည်းတွေအပေါ်မှာအာယုံစိုက်မှုက38ရာခိုင်နှုန်းပဲရှိပါတယ်။ဥပမာအိမ်နေရန်တွေ၊ကျန်းခင်းတွေ၊အပူပိဆက်တွေကိုတေချာကြည့်ရမယ့်အစားနေရန်ပေါ်ကပကြီကားတွေ၊အိမ်နှင်းပရိဘောကတွေအလှဆင်ပစ္စည်းတွေကိုလိုက်ကြည့်တဲ့အပြင်တချို့ဆိုရင်ရေခဲတစ်တာတွေကအစားအသောက်တွေကိုပါလိုက်ကြည့်နေကြတာပါ။ဒါကြောင့်အခုလိုနည်းပညာနဲ့ဆိုရင်တော့လူတွေလိုအပ်တဲ့နေရာတွေကိုဖြည့်ဆည်းကူညီပေးနိုင်တာဖြစ်ပြီးအိမ်ဝယ်တဲ့အတွေ့အကြုံကောင်းတွေရသွားစေနိုင်ပါတယ်လို့အိမ်ချမ်းမြေရောင်းဝယ်ရေးအင်တာနက်စာမျက်နှာစူပလာကတာဝန်ရှိသူတူကပြောပါတယ်။ဗီဒီအစိုးရတဲ့အနေနဲ့နောက်လာမယ့်ရွေးကောက်ပွဲမတိုင်ခင်မှာမြို့ပြစီမံကိန်းစနစ်ကိုပြင်ဆင်ပြီးတော့အိမ်အလုံးပေါင်း 1.5 သန်းစောက်ပေးမယ်လို့သတ်မှတ်ရည်မှန်းချပါတယ်။ဒါကြောင့်မို့လို့လာမယ့်နှစ်တွေအတွင်းမှာအိမ်ဝယ်ဖို့လှုပ်ရှားမှုတွေပိုတိုးလာနိုင်ပြီးတော့အခုလိုနည်းပညာကအိမ်ဝယ်မဲ့သူတွေဆုံးဖြတ်ချက်ချတဲ့နေရာမှာအကူအညီပေးနိုင်ပါတယ်ရှင
်။ပြီးခဲ့တဲ့ Paris Olympic ပြိုင်ပွဲမှာသူတစ်စိတ်မရစံချိန်မချိုးပေမဲ့လည်းအေးအေးဆေးဆေးရှိတဲ့သူ့ရဲ့တနက်ပြစ်ပုံစံကြောင့် online internet ပေါ်မှာနာမည်ကြီးသွားတဲ့တူရကီတနက်ပြစ်ချန်ပီယံ Yusuf Diket အကြောင်းတင်ပြပေးပါမယ်။သူဟာ10မီတာလေးတနက်ပြစ်ပြိုင်ပွဲမှာဒုတိယငွေတစ်စိတ်ဆုရသွားတာဖြစ်ပြီးတော့အပြင်မှာအေးအေးဆေးဆေးတက်တောင့်တက်တာရှင်ပြိုင်သွားတဲ့ပုံရှိပေမဲ့လည်းရင်ထဲမှာတော့မုန်တိုင်းထန်နေခဲ့တဲ့အကြောင်းဒ ီကက်ကပြောပါရယ်သူ့ရဲ့တနက်ပြေပုံစံကြောင့်အွန်လိုင်းပေါ်မှာအားပေးသူတွေသူ့ရုပ်ပုံကိုတုံးပြီးဟာတာလို့မင်းအဖြစ်ဖန်တီးမှုတွေသူ့တနက်ပြေတဲ့ပုံစံကိုအတုလိုက်ခိုးတဲ့သူတွေအများကြီးရှိခဲ့ပါရယ်သူဟာတခြားရှင်ပြိုင်ဘက်တွေလိုမဟုတ်ဘဲအစင်းမြင့်တန်ဖိုးကြီးဒဇာပလာရီမပါပဲရိုးရိုးတမန်အဝါရောင်နားဆုတ်ထားတဲ့ဟာလေးနဲ့တမန်မျက်မှန်ကလေးကိုပဲဝစ်ဆင်ပြီးဘောင်းမီတဲ့လက်နှိုက်ပြီးတနက်ပြပြခဲ့တာပါအိုလံပစ်ရဲ့အနှစ်သာရဖြစ်တဲ့မြတ်မြတ်တတကစားတာရိုးရှင်းတာတဘာဝကြတာတွေကြောင့်အခုလိုနာမည်ကြီးလူကြိုက်များသွားတာဖြစ်နိုင်တဲ့အကြောင်းရဲဝင်နိုင်ဟောင်းတဦးဖြစ်တဲ့ဒီကက်ကပြောပါရယ်ဆွီဒင်နိုင်ငံကဒုထောက်ခုံအားကစားသမားတဦးဖြစ်တဲ့ဒူပလန်တစ်ဟာလည်းကမ္ဘာစံချိန်ချိုးပြီးတဲ့နောက်တူရကီတနက်ပြည့်ချန်ပီယံပုံစံလုပ်ပြပြီးအောင်ပွဲခံခဲ့ပါတယ်။လာမယ့်2028ခုနှစ်အမေရိကန်နိုင်ငံလော့စ်အိန်ဂျလိစ်မြို့မှာကျင်းပမယ့်အိုလံပစ်ပြိုင်ပွဲမှာတော့ရွှေတစိမ့်မှန်းထားတဲ့အကြောင်းဒီကက်ကပြောပါရယ်ခင်ဗျာ
။အီကွေဒေါနိုင်ငံမြို့တော်ကီတိုကဖနက်စုဆောင်းသူတူဟာအားကစားဖနက်နဲ့တခြားဖနက်မျိုးစုံစုစုပေါင်းအရန် 9,000 ကျော်ကိုပြတိုက်ဖွင့်ဖို့အတွက်စုဆောင်းထားပါတယ်။အစတာဘန်တဲဟီယရိုဆိုသူအမျိုးသားတို့ဟာသူကိုယ်တိုင်ကတော့အားကစားမလုပ်ပေမဲ့လည်းအမှုပညာရှင်တွေအားကစားသမားတွေကလေးတွေနဲ့လူငယ်တွေအတွက်ကိုထောက်ပံ့နိုင်တဲ့ပြတိုင်းနဲ့မြို့ပြရည်ကျေးမှုတစ်ခုကိုထူထောင်ဖို့အတွက်အခုလိုစုဆောင်ထားတာပါ။နောက်ရည်ရွယ်ချက်တစ်ခုကတော့အီကွေဒေါနိုင်ငံမှာကြီးစိုးနေတဲ့လူစုဂိုင်းတွေကကလေးတွေကိုမစည်းရုံးနိုင်အောင်လည်းရည်ရွယ်ပါတယ်။မီတာ400ပတ်လည်ရှိတဲ့အိမ်နှလုံးမှာဖနက်တွေကိုစုဆောင်ထားတာဖြစ်ပြီးသူ့နေရာကိုလာကြည့်တဲ့သူတွေအနေနဲ့ဖနက်ဆိုင်တစ်ခုတည်းကိုရောက်သွားတယ်လို့ခန့်စားကြမှာပါလို့ Dell Hero ကပြောပါတယ်။သူ့ရဲ့တပ်တန်း55နှစ်မှာ45နှစ်စာကဖနက်တွေကိုစုဆောင်နေကြတာဖြစ်ပြီးဂင်းနစ်ကမ္ဘာမှတ်တမ်းစာချုပ်ချိုးဖို့လည်းယူရပါတယ်။အခုလက်ရှိဂင်းနစ်စာချုပ်ကတော့ American အမျိုးသား Jordy Geller ဖြစ်ပြီး Sneakers ဖနက်အရန်2388ရံနဲ့စံချိန်တင်ချပါတယ်။နာမည်ကျော်အားကစားသမားတွေဖြစ်ကြတဲ့ဒီယေဂိုမာရာဒိုနာစီးခဲ့တဲ့ဖနက်နဲ့ခရစ်စတီယာနိုရိုနယ်ဒိုအတွက်ထုတ်လုပ်ထားတဲ့ကာဗွန်ဖိုင်ဘာနဲ့လုပ်ထားတဲ့ဖနက်အပါအဝင်လက်တင်အမေရိကကလူစုဂိုင်းသားတွေစီးတတ်တဲ့ဖနက်မျိုးစုံကိုလည်းသူကစုဆောင်ထားပါတယ်ရှင
်။ကိုငင်းညာနဲ့မခင်ဖြူထွေးတင်ဆက်ပေးခဲ့တဲ့ကဘာတလွားထူးထူးခြားခြားသတင်းများအစီအစဉ်ပါရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့တနင်္ဂနွေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ပြောပြပေးပါမယ်ရှင
်။ကစားတီသားကဆယ်လက်ချစစ်ပွဲအဆုံးသတ်နိုင်မဲ့အပြစ်ခတ်ရစေးသဘောတူညီချက်ရနိုင်အောင်တန်တမာရေးရတွန်းအားပေးဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဒီကနေ့အစည်းအဝေးကိုတွေ့ရောက်နေပါတယ်။ဒါဆိုရင်ပြီးခဲ့တဲ့အောက်တိုဘာလစစ်ပွဲတွေဆက်ဖြစ်ပြီးတဲ့နောက်ပိုင်းအရှေ့လက်ဝန်းဒေသကိုဝန်ကြီးပလင်ကင်တွေ့ရောက်တာဆက်ချင်းပြောင်းဖြစ်ပါတယ်။စစ်ဖြစ်နေတဲ့နှစ်ပယ်ကြားကွာချက်တွေကိုညှိနှိုင်းထားတယ်လို့အမေရိကန်ကတ္တန်နဲ့အချင်းနိုင်ငံကကြားဝင်စစ်ဆက်သူတွေယုံကြည်ထားကြတဲ့ဆိုပြီးချက်တွေထွက်ပေါ်လာပြီးရပိုင်းကြားတွေ့ရောက်တာလည်းဖြစ်ပါတယ်ခင်ဗျာ။ရုရှားနိုင်ငံအနောက်ပိုင်းကတ်စ်ဒေသကအထူးကကြားတဲ့တရားတစ်ခုနဲ့အနီးအနားမှာရှိတဲ့နောက်ထပ်တရားတစ်ခုကိုယူကရိန်းတပ်ဖွဲ့တွေကဖျက်ဆီးလိုက်ပါတယ်။ရုရှားပိုင်းနဲ့တဲ့ရုတ်တရက်ဝင်ရောက်တိုက်ခတ်ခဲ့တာသတင်းနှစ်ပတ်နီးပါးကြာရှိနေပြီဖြစ်တဲ့ယူကရိန်းတပ်ဖွဲ့တွေကရုရှားရဲ့ထောက်ပို့လမ်းကြောင်းတွေကိုတားဆီးဖို့ကြိုးပမ်းတဲ့အနေနဲ့ဖျက်ဆီးခဲ့ပုံရပါတယ်။ယူကရိန်းလေတပ်ဦးစီးချုပ်နဲ့ရုရှားဒေသနာအုပ်ချုပ်ရေးမှူးတို့ကလည်းမြေကုတ္တရာကိုယူကရိန်းတပ်ဖွဲ့တွေဖျက်ဆီးခဲ့တဲ့အကြောင်းဒီကနေ့ပဲအတည်ပြုပြောဆိုခဲ့ကြတာပါ။ဗီယက်နမ်ထိတန်းကောင်းဆောင်ဖြစ်တဲ့တူလမ်ရဲ့သုံးရချက်တရုတ်နိုင်ငံခီးစဉ်ကိုဒီကနေ့ပဲစတင်လိုက်တယ်လို့တရုတ်နိုင်ငံမှာသတင်းကဖော်ပြလိုက်ပြီးသမ္မတရှီချင်းဖင်ဝန်ကြီးချုပ်လီချင်းတို့ပါဝင်တာဝန်ရှိသူတွေနဲ့တွေ့ဆုံမယ်လို့လည်းနိုင်ငံရေးဌာနကသတင်းထုတ်ပြန်ပါတယ်။ဒီလာထဲမှာဗီယက်နမ်သမ္မတဖြစ်တာဝန်ယူခဲ့တဲ့အာနာယကွန်မြူနစ်ပါတီအထွေထွေတွင်းရေးမှူးလမ်းမှာကွန်ကျုံမျိုးကိုရောက်လာတဲ့ကြောင်းတရုတ်နိုင်ငံမှာ CCTV သတင်းကဖော်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။
တနင်္ဂနွေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Shawn Gan Chan နဲ့ TN1 ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American အသံရဲ့တနင်္ဂနွေညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါစေရှင်။